ကုသိုလ်ရဲ့ဖို့ပါကကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုအမြတမ်းပေးဝေမယ်ပြီးလို့ရှိရင်မိမိတို့အတွက်ဒီကုသိုလ်ကောင်းမှုကံစေတနာဟာနိဗ္ဗာန်ရောက်ကြောင်းအထောက်ပံ့ဖြစ်ပါစေဆိုပြီးတော့အာယုန်တုဒီရေစက်ချမှုပြုလုပ်ပေးမယ်အမြတမ်းပေးဝေခြင်းရေစက်ချမှုပြုလုပ်ခြင်းဒီကိစ္စနဲ့ရကိုမဆောင်ရမီမှာဘုန်းကြီးကမွေနေ့မင်္ဂလာကိုကြောင်းပြုပြီးတော့အနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ် 2552 ခုနှစ်ကောဇာတက္ကရေ 1380 ရေနှစ်တရင်ကျော်လာပြီကျော်တစ်ချက်လေးရက်ခရစ်နှစ် 2008 ခုနှစ်အောက်တိုဘာလ28ရက်အင်္ဂါနေ့မှာသကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုင်ရှိတန်ဃာတော်220ကျော်တို့ရဲ့အထံမောက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့အကြောင်းရင်းခံတဲ့ကုသိုလ်လုပ်ငန်းများလူတန်းကြတဲ့ပစ္စည်းဝတ္ထုများကိုအလုံးဝမ်းမြောက်နှုတ်မော်သာဓုခေါ်နိုင်ဖို့အတွက်ဘုန်းကြီးကရှေးဦးစွာဖတ်ကြားပေးပါမယ်။မန္တလေးမြို့ပလဲငွေရောင်ရက်83လမ်း20နှစ်ချက်တလမ်းကြားမှာနေထိုင်ရတဲ့ဒဂါကြီးဥပိုလ်အေးဒဂမာကြီးဒေါ်အမီဥပိုလ်အေးအလှကုန်အရှင်မြတ်ကျေးဇူးမိသားစုကညစက်ကြကြောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုမျိုးစုံကိုပြုလုပ်ကြပါတယ်။ပါကိုကြောင်းခံပြီးတော့ဒီကုသိုလ်လုပ်ငန်းကိုပြုလုပ်ကြတယ်လို့မေးရင်တက္ကမကြီးဒေါ်အမီရဲ့89နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ပြုလုပ်ကြပါတယ်ပြုလုပ်ကြတဲ့ကုသိုလ်လုပ်ငန်းတွေကနံပါတ်1မြတ်စွာဘုရားကျောင်းတိုင်တန်ဃာတော်220ကျော်တို့အားအာယုံခါမှာဆွမ်းကျော်ဆွမ်းနေ့လယ်ခါမှာမွန်မြတ်တော်ခဲဝဲဘောဇင်ဆွမ်းများဆက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမိမိတို့နဲ့ပါလာတဲ့အပရိသတ်များနဲ့တကွာကြောင်းတိုက်အတွင်ရှိယောဂီသူတော်စင်အပေါင်းအားလည်းပဲတရားဖြူခွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်စွာဘုရားသံဃာတော်225ပါးတို့အတွက်ဆက်ပြာမွေသွားတိုက်ချေသွားတိုက်တန်ဗလာစာအုပ်ဘောပင်မုံတုပ်စသည်ဖြင့်အစုံပေါင်း225စုံကိုတစ်ပါးတစ်ပါးစီအတွက်လှူဒါန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာအဖြစ်သင်္ကန်းခြေပစ္စည်းမုံဘိုးခေါ်လေဥပါဒင်းချက်ပြမှုစတဲ့ပစ္စည်းမျိုးစုံကိုလူတန်းခြင်းဆရာတော်အတွက်နောက်ထပ်လူအပ်ရာရာပစ္စည်းလေးပါအလို့ငါအတွက်နဝကမကျက်နှစ်သိန်းလူတန်းခြင်းမြတ်စွာဘုရားကျောင်းတိုက်မှာလာရောက်ပြီးတော့ကုသိုလ်ပြုကြတဲ့ကုသိုလ်ရှင်တွေရေစက်ချရန်အတွက်ပါရမီဖြည့်ဆည်းတဲ့အနေနဲ့စတိပန်စတိရေတရားရေစက်ချခွင့်၅စုံကိုလည်းပဲလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်အဲ့တော့ကြောင်းရင်းခန္ဓာကဒကမာကြီးတော်မီရဲ့89နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ယနေ့ပြုသူကုသိုလ်ကောင်းမှုတွေကိုမိမိတို့သာသမီတွေကဝိုင်းဝန်းပြီးတော့ဆောင်ရွက်ပြုလုပ်ပေးကြတယ်။အဲ့တော့ဒီနေ့ဘုန်းကြီးကနှုမောဒနာတရားဖြစ်တယ်။ဘာတရားဟောပေးမလဲဆိုတော့တိတ်အမြင့်ကြီးဖြစ်တဲ့တရားကိုလည်းမဟောပါဘူး။နေ့စဉ်လိုက်နာကျင့်သုံးရမယ်။နားလည်တဲ့နားလည်ထိုက်တဲ့တရားလေးကိုပဲပေါ်ပေးပါဒါလည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ကဓမ္မခန္ဓာ7400ပိဋကတ်သုံးပုံကြီးကထုံလို့ပြီးတော့ကောက်လို့ချက်ပြီးလုပ်ပြီးတော့ဟောပေးပါတရားကောင်းကြီးကတော့သဘောထားမှန်ဖို့လိုပါတယ်ဆိုတဲ့ဒီတရားကောင်းကြီးနဲ့ဟောပေးပါဘုန်းကြီးတို့အရာရာမှာသဘောထားမှန်ဖို့သိပြီးတော့လိုအပ်ပါတယ်မန္တလေးရဲ့ဓမ္မတယောက်ကဘုန်းကြီးကိုရှောက်ခူးပါတယ်ဒီမေခွန်းနဲ့ဆက်ပြီးတော့ဘုန်းကြီးရလည်းပဲအလုံးသိသိသိထိုက်တဲ့တရားလေးတွေကိုနေ့စဉ်ကျင့်သုံးနိုင်တဲ့တရားဓမ္မဆိုတာဘုန်းကြီးတို့တရားထိုင်မှမဟုတ်ပါဘူးဘုန်းကြီးတို့လည်းပဲဒိဋ္ဌာရီဝင်တရားထိုင်ခဲ့တယ်သို့တော့တရားထိုင်နေပြီးတဲ့အခါမှာပြစ်ထားခဲ့ရင်နေ့စဉ်အသုံးချတဲ့ဘဝတည်းကိုဓမ္မကိုယူမလာခဲ့ရင်ကိုယ်တော့စိတ်ကြီးကြံတန်းပါတယ်သိပြီးတော့ထူးခြားချက်မရှိပါဘူးဒါကြောင့်ဓမ္မဆိုတာခြေရောက်ရင်လည်းပဲကျင့်သုံးရပါတယ်တဝနဲ့တဝဆက်တွေ့ပြီးတော့စကားပြောတဲ့အခါကျင့်သုံးရတယ်လူမှုရေးလုပ်တဲ့အခါကျင့်သုံးရတယ်စီးပွားရေးလုပ်တဲ့အခါလည်းကျင့်သုံးရတယ်နေရတဲ့အခါမှာဓမ္မနှလုံးသားထဲမှာကိန်းအောင်ကျင့်သုံးရပါတယ်ဒီလိုမှမဟုတ်ဘဲနဲ့တရားထိုင်တဲ့အချိန်တရားထိုင်တဲ့နေရာလေးတွင်ကျင့်သုံးမိပြီဆိုရင်ထွက်လာလို့ရှိရင်သူ့ရဲ့ကိုယ်နှုတ်စိတ်ဟာငြိမ်းချမ်းမှုပြေဝမရှိပါဘူးယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်အခိုက်အတန့်လေးပဲငြိမ်းချမ်းပြီးတော့ပြီးရင်ကြံတန်းတဲ့သဘောတွေနဲ့သူများကိုပူလောင်စေတတ်တဲ့သဘောရှိပါတယ်ဒါကြောင့်မို့သဘောထားမှန်ဖို့လိုပါတယ်ဆိုတာဘုန်းကြီးကအလုံးနေရှင်ကျင့်သုံးနိုင်ဖို့အတွက်ဒကာမတယောက်နေတဲ့မိကုံးကိုအခြေခံပြီးတော့အလုံးတော်ဒကာဓမ္မတွေကိုနားလည်အောင်မြန်မာလိုပဲရှင်းအောင်ဟောပေးပါမယ်။အဲ့တော့မိကုံးလေးကဘာကိုမေးတာလဲဆိုတော့သူ့ကိုတဲ့ပဝန်းကျင်ကပြောကြပါတယ်။ तू आ बाले करो कोची न्यूरे चाऊमी बारे मासो लो चीन आलो लाइक है वो लूडाने रे बलो लोगो सो हो जा सो ओले सी रे वो सो ओले सी रो पर वों चीन आ तू को भाभियों तले सुरो तू को लूपुएसा लू टिलूपियो बारे रे अरा तू बलो चीन तो या बाम ले सो भी पोनी को मेकों चकु मे बारे अरा पोनी आ डी मेकों को शेमे प्या लाइक बारे अच्छे यारो गुगुगु ठोबा लो टिलो देवे तैयार दे सगामियो प्यो लाइक अरो अच्छे यारो गुगुराइ में अच्छे यामे मेगोंये अच्छे या गुगुराइ अच्छे यामे दो दो शेम प्या बोल दो होनी मा डावन सी दे ताजा मुठाले गुले बे जने उबो ये लागो मीताजु ने देखोआ जने तियाना च्वायो लादे प्रेतर ले गा निजिन त्वे चो ने यादे ตบอเตยาฤทธิ์ขึ้นนี่แหละตัวพุ่งเนี่ยฐานนี้ก็ชื่นเนี่ยทีนี้ตบอทามันผู้ดูบาเลยสุดะเตยาก็พอไปบาเลยเอ้อพ่อนี่ดูนิพพานซอสุดะปกปู่ตัวตะမျိုးสิเดอลุปวยซาสุดะปกปู่ว่าตะမျိုးสิเดเอ้อโรงงานเนี่ยก็ดีปกปู่เนี่ยใต้ทุจาแจ่ไม่สิบ่าวนิพพานซอสุดะแล้วเป็นเมษวาพยากูโรไดโหจาทาได้สิเดชินตาริปุตตะกูโรเมจีเลยเวโหจาทาได้เตยาฤทธิ์สิเดบาเลยสุดะ အမျိုးသားတယောက်မျိုးသမီးတယောက်ဟာတဲ့ကိုယ်တိုင်တော့ပေးလှူပါရဲ့သူများကိုမတိုက်တွန်းမိဘူးသာသမီတွေကိုကုသိုလ်လုပ်ဖို့မတိုက်တွန်းမိဘူးကိုယ့်ရဲ့တပည့်တစ်ပန်းတွေကိုကုသိုလ်လုပ်ဖို့မတိုက်တွန်းမိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကဖြစ်ရဘဝမှာကိုယ်တိုင်လှူတဲ့အတွက်စီးစဉ်ဥစ္စာနဲ့တော့ပြည့်စုံပါရဲ့တဲ့သူများကိုမတိုက်တွန်းတဲ့အတွက်အထီးကျန်တကောင်ကျွတ်ဖြစ်နေမိသားစုတိုင ေးရနေကျင်သွားတတ်တယ်ချမ်းရမဲ့တဲ့ဘဝမျိုးအထီးကျန်ဆံရတဲ့ဘဝမျိုးရောက်တတ်တယ်ဆိုဒါလည်းမြတ်စွာဘုရားဟောကြားခဲ့ပါတယ်နောက်တခါသူများကိုတော့တိုက်တွန်းတတ်ပါရဲ့ဟာလှူရတယ်တန်းရတယ်တရားရှုမရတယ်သီလဆောက်တည်ရတယ်ကိုယ်ကိုယ်တိုင်ကတော့ဖြစ်တယ်လို့နေတယ်မကျင့်သုံးဘူးဒီလိုပုဂ္ဂိုလ်မျိုးတွေကြတော့လည်းဖြစ်ရဘဝတိုင်းဘဝတိုင်းမောင်နှမတွေသာသမီတွေအချမ်းရံတွေတော့ပေါ်ပါရဲ့သို့သောစီးပွားရေးနဲ့ကြည့်လိုက်လို့ရှိရင်စားဖို့တော့အနိုင်နိုင်ဝတ်ဖို့တော့အနိုင်နိုင်ဆိုပြီးတော့ကိုယ်ကိုယ်တိုင်တော့ချို့တက်တယ်အဲ့ဒါကသူများကိုတိုက်တွန်းပြီးတော့ကိုယ်တိုင်မလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေဆိုပြီးတော့ရှင်သာရိပုတ္တရာကိုတော်မြတ်လည်းဟောကြားခဲ့တယ်မြတ်စွာဘုရားလည်းဒီတရားကိုဟောကြားခဲ့ပါတယ်တချို့သောပုဂ္ဂိုလ်တွေကြတော့ကိုယ်တိုင်လည်းပဲလှူဒန်းမှုဝါဒနာမပါဘူးသူများကိုလည်းပဲစိတ်စေတနာကောင်းနဲ့မတိုက်တွန်းဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေကြတော့ဖြစ်ရပွားတိုင်းမှာအချမ်းရံလည်းပဲမရှိစည်းစိမ်ဥစ္စာလည်းပဲစားရည်တောက်ရည်အင်မတန်မှခက်ခဲဆင်းရဲတဲ့ဘဝရောက်ရတတ်တယ်တဲ့ဒါကတတိယဥစ္စုသတုဒ္ဓဥစ္စုကြတော့ကိုယ်တိုင်လည်းပဲကုသိုလ်ကောင်းမှုတွေပြုလုပ်တယ်ကိုယ်တိုင်ကုသိုလ်ကောင်းမှုပြုလုပ်တယ်လို့ကိုယ်နဲ့ဆက်နေတဲ့ကိုယ့်ရဲ့မောင်နှမတွေမိဘတွေတခုခုအကြောင်းပြုပြီးတော့ကုသိုလ်လုပ်ဖို့ပြောတယ်အမြဲတမ်းကုသိုလ်စိတ်ကလေးနဲ့နေဖို့ကိုယ့်ရဲ့တပည့်တပန်းတွေကိုတိုက်တွန်းတယ်ဒီလိုပုဂ္ဂိုလ်မျိုးကြကိုယ်တိုင်လည်းပဲဆောင်ရွက်တယ်သူများကိုလည်းပဲတိုက်တွန်းတဲ့အတွက်ဖြစ်ရဘဝတိုင်းမှာစည်းပွားဥစ္စာနဲ့လည်းပဲပြည့်စုံပြီးတော့အချမ်းရံတင်းပင်းနဲ့တင့်တောင်တင့်တယ်နေနိုင်တယ်ဆိုပြီးတော့ဟောကြားခဲ့တယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့သူများတိုက်တွန်းတယ်ဆိုတာသဘောထားကိုကြည့်ပြီးတော့သူဟာနိဗ္ဗာန်စော်လားနိဗ္ဗာန်စော်လို့ဘုရားတော်မြတ်စွာဘုရားတိုက်တွန်းခဲ့တယ်ရှင်သာရိပုတ္တရာလည်းတိုက်တွန်းခဲ့တာပဲအလှပွဲစားလို့ဘုရားတော်သူတော်ကောင်းတွေကဒါမျိုးကိုမလိုလားပါဘူးအဲ့တော့အလူပွဲကားလုပ်တဲ့ပုဂ္ဂိုလ်ရောနိဗ္ဗာန်စော်ရောဟာလုပ်ငန်းမှာသွားပြီးတော့တူညီနေတယ်လုပ်ငန်းကိုကြည့်ပြီးတော့ဆုံးဖြတ်လို့မရပါဘူးအလူပွဲကားလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲကိုเจ้าကိုလိုက်ခဲ့ပါကိုနေရာကိုလိုက်ခဲ့ပါဒါမျိုးတိုက်တွန်းပါပဲနိဗ္ဗာန်စော်လုပ်တဲ့ပုဂ္ဂိုလ်ကလည်းပဲလိုက်ခဲ့ပါလှူလဲပါတန်းလဲပါသူလည်းပဲဒါမျိုးတိုက်တွန်းပါပဲကိုယ်တိုင်လည်းပဲလုပ်ပါပဲဒါကြောင့်မို့ဒီလုပ်ငန်းကိုကြည့်ပြီးတော့ခေါင်းကြီးတို့ဒီပုဂ္ဂိုလ်ကအလူပွဲကားဖြစ်နေသလားဒီပုဂ္ဂိုလ်ကနိဗ္ဗာန်စောမြတ်စွာဘုရားသူတော်ကောင်းတွေလိုလားတဲ့နိဗ္ဗာန်စောပုဂ္ဂိုလ်များဖြစ်လေသလားနိဗ္ဗာန်ကိုရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်များဖြစ်လေသလားဆိုတာလုပ်ငန်းတစ်ခုတည်းကြည့်ပြီးတော့ဆုံးဖြတ်လို့မရပါဘူး။ဘာကိုကြည့်ရမလဲဆိုတော့စိတ်နေစိတ်သာသဘောထားမှန်ကန်မှုမမှန်ကန်မှုကိုကြည့်ပြီးတော့ဆုံးဖြတ်ရပါတယ်။အဲ့တော့ဘုန်းကြီးကဖြည့်ရှင်းပေးလိုက်တယ်။အဲ့တော့ကိုယ့်ကိုယ်ကိုမေးကြည့်ပါ။ငါဟာအလှူတန်းနေလို့ဖို့တိုက်တွန်းနေတယ်။ဟာကျောင်းလိုက်ခဲ့ပါကျောင်းကတိတ်ပြီးတော့ကြီးညိုစရာကောင်းတယ်ဆိုတဲ့နေရာမှာကိုကြည်ညိုသလိုကိုစိတ်ထဲမှာတကယ်ကိုနှစ်နှစ်ကာကသာသနာတော်ကြီးကိုကြည်ညိုလာတယ်ဒီเจ้าကိုဆီကက်လိုက်တဲ့အတွက်သိဉာဏ်တွေတိုးတက်လာတယ်ဒီเจ้าကိုဆီကက်လိုက်တဲ့အတွက်သိဉာဏ်တွေတိုးတက်လာတာနဲ့အမျှလူပုံတန်းပုံလည်းပဲစနစ်ကျလာတယ်ဒါနဖြစ်ပြီးရောဆိုတဲ့စိတ်မရှိတော့ဘူးကိုလှူလိုက်တဲ့ပစ္စည်းတွေသာသနာအတွက်တကယ်ကျိုးရှိပါရဲ့လားဒီလိုသိဉာဏ်တွေတိုးလာတယ်နောက်ပြီးတော့ဘာဝနာဆိုင်ရာမှာလည်းပဲအသိဉာဏ်တွေတိုးလာတယ်အသိဉာဏ်တိုးတဲ့အလျောက်စိတ်နေစိတ်ထားတွေတဖြည်းဖြည်းနဲ့မြင့်ပြီးတော့ တရားထိုင်ခြင်းမဟုတ်ဘဲနဲ့နေ့စဉ်ဘဝထဲမှာဓမ္မတွေကိုနှလုံးသွင်းပြီးတော့ဒီဘဝရေးလှုပ်လည်းပဲဓမ္မလေးနဲ့ငြင်းငြင်းချမ်းချမ်းဖြတ်ကျော်လို့လူမှုရေးတွေလှုပ်လည်းပဲငြင်းငြင်းချမ်းချမ်းဓမ္မလေးနဲ့ဖြတ်ကျော်လို့ငြင်းချမ်းတဲ့ဘဝကိုတည်ဆောက်နိုင်တယ်။အဲ့တော့ကိုယ်ဒီကြောင်းကိုစီးကပ်လိုက်တဲ့အတွက်ဒီဆရာသမားမျိုးကိုစီးကပ်လိုက်တဲ့အတွက်သူလည်းပဲဒီလိုအသိဉာဏ်တွေဒီလိုငြင်းချမ်းမှုတွေရပါစေဆိုတဲ့စိတ်ထားနဲ့ဘုန်းကြီးတို့တိုက်တွန်းလို့ရှိရင်ဒီပုဂ္ဂိုလ်မျိုးကိုအလှပွဲစားလို့မခေါ်ပါဘူး။နိဗ္ဗာန်ဆိုနိဗ္ဗာန်ရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။ဒီလိုပုဂ္ဂိုလ်မျိုးကအင်မတန်မွန်မြတ်တဲ့ပုဂ္ဂိုလ်ပါ။ဖျားကားတဲ့အရိယာသူတော်ကောင်းတွေမြတ်စွာဘုရားလည်းပဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ဖို့တိုက်တွန်းခဲ့တယ်။နောက်ပြီးတော့ရှင်သာရိပုတ္တကိုရောမြတ်ကြီးလည်းပဲဒီတရားကိုပဲခေါ်ကြားခဲ့ပါတယ်။ဒါကြောင့်မို့ဒီလိုစိတ်ထားနဲ့လုပ်တဲ့ပုဂ္ဂိုလ်ကိုနိဗ္ဗာန်ဆိုနိဗ္ဗာန်ရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်လို့ဒါမျိုးသုံးသပ်လို့ရပါတယ်။အဲ့တော့လုပ်ငန်းကတော့နိဗ္ဗာန်ဆိုပုဂ္ဂိုလ်နဲ့သောသောကလူပွဲသားလုပ်ငန်းတော့လူပွဲသားပုဂ္ဂိုလ်ကလည်းပဲကိုเจ้าကိုဆွဲมาပဲကိုလိုတဲ့နေရာကိုဆွဲมาပဲအဘယ်နေရာဘယ်ဌာနကတော့ဘလောက်ကောင်းတာပဲလိုက်ခဲ့ပါလူခဲ့ပါသူလည်းပဲဒီလိုပဲဆွဲมาတို့တော့သူ့ရဲ့စိတ်ထားကသဘောထားမမှန်ကန်ဘူးတဲ့စိတ်ထားမဖြောင့်ဆင်းမှုမဖြူဆင်းမှုလို့ပြောရမှာရိုးသားမှုလေးကင်းမဲ့ဘယ်လိုကင်းမဲ့တယ်လဲလို့မေးရင်ကိုကိုွယ်တဲ့ကိုမြတ်နိုးတဲ့ကျောင်းတိုင်းကိုမြတ်နိုးတဲ့နေရာဌာနတစ်ခုကိုမြတ်နိုးတဲ့အဖွဲ့အစည်းတစ်ခုကိုလှူစေခြင်းနဲ့တိုးတက်စေခြင်းနဲ့ကိုကိုွယ်တဲ့ဘုန်းကြီးကလူတွေအများကြီးနဲ့လာပြီးတော့လှူပြီးတော့ကျောင်းကြီးတွေကောင်းကောင်းဖြစ်စေခြင်းနဲ့အချမ်းရင်တွေအများကြီးနဲ့လူတွေတန်းနေနဲ့ဖြစ်စေခြင်းနဲ့ဘုန်းကြီးစေခြင်းနဲ့ပုဂ္ဂိုလ်စွဲအနေနဲ့ကိုရဲ့ကိုကိုွယ်တဲ့ကိုသွားနေတဲ့နေရာတစ်ခုကိုတိုးတက်စေခြင်းယုံတသက်နဲ့ပစ္စည်းလက်လာပါရယုံတသက်နဲ့တိုက်တွန်းပြီဆိုရင်သူ့ရဲ့သဘောထားမှန်ကန်မှုမရှိပါဘူးကုသိုလ်စိတ်နဲ့တိုက်တွန်းတာတဲ့ကိုဘက်ကိုရက်နေတဲ့အတန်နဲ့တိုက်တွန်းတာဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်မျိုးကိုနိဗ္ဗာန်ဆိုလို့မခေါ်ပါဘူးအလှပွဲစားလို့ခေါ်ပါတယ်လို့ဘုန်းကြီးကရှင်းပြလိုက်တယ်။ဒါကြောင့်မို့ယနေ့ဒကာဒကာမတွေလည်းပဲနေရာဒကာမှာတိတ်ပြီးတော့လိုအပ်ပါတယ်။ဘာလိုအပ်တယ်လဲသဘောထားမှန်ကိုလိုတယ်ဆိုတာဒါပြောလိုက်တယ်။ဒါကြောင့်မို့ဘုန်းကြီးကအဲ့ဒီဒကာမကိုပြောလိုက်တယ်။အလှပွဲစားပုဂ္ဂိုလ်ကိုဖြစ်နေသလား။ငါနိဗ္ဗာန်ဆိုနိဗ္ဗာန်ကိုရောက်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်ဖြစ်သလားဆိုတာဘုန်းကြီးမဖြေတတ်ပါဘူးလို့ကိုကိုကိုမေးကြည့်ပါကိုယ့်ရဲ့သဘောထားကဖြူစင်မှန်ကန်တဲ့ဆိုရင်ငါနိဗ္ဗာန်ဆိုတော့လုတ်တာဒါလုတ်တဲ့နဲ့လုတ်ထိုက်တဲ့အလုတ်ဖျားကားတဲ့သူတော်ကောင်းတွေချီးမွမ်းတဲ့အလုတ်ဆိုပြီးတော့ဆက်လက်ပြီးတော့လုတ်ပေးပါဒီလိုမှမဟုတ်ဘဲနဲ့ကိုယ့်ရဲ့သဘောထားကမမှန်ကန်ဘူးကိုကိုကိုွယ်တဲ့နေရာတစ်ခုကိုကြီးပွားတိုးတက်စေခြင်းနဲ့ပစ္စည်းလက်လာပါတွေပေါများစေခြင်းနဲ့နာမည်ကျော်စေခြင်းနဲ့နောက်ပြီးတော့လူတွေများများလာစေခြင်းနဲ့ထင်ရှားစေခြင်းနဲ့ဒီလိုစိတ်တွေနဲ့လုတ်တယ်ဆိုရင်လေကိုယ့်ရဲ့လုပ်ငန်းကသဘောထားမမှန်ကန်တဲ့အတွက်ဒီပုဂ္ဂိုလ်မျိုးကအလှပွဲစားစိတ်ရင်းထဲမှာဝင်သွားပါတယ်။ဒါကြောင့်မို့ဒီလိုလုံမျိုးကိုလုံမိရင်လည်းပဲကိုကိုကိုစစ်စစ်ပြီးတော့ရက်တန်းကရက်ပလိုက်စိတ်ထားလေးကိုပြောင်းသဘောထားလေးကိုပြောင်းလိုက်လို့ရှိရင်လုပ်ငန်းပြောင်းစရာမလိုပါဘူး။လုပ်ငန်းကတော့ဒီလုပ်ငန်းကိုဆက်ပြီးတော့လုပ်ရမှာပါ။ဒါကြောင့်မို့သဘောထားမှန်ဖို့လိုအပ်တဲ့အကြောင်းအလှပွဲစားဖြစ်သလားနိဗ္ဗာန်ဆိုဖြစ်သလားဆိုတာကိုကိုကိုပဲမေးကြည့်ပါ။ဘုန်းကြီးကတော့မဖြေတတ်ပါဘူး။ဘုန်းကြီးကရှင်းမရှင်းတတ်ပါတယ်လို့ဒါလောက်ပဲဘုန်းကြီးပြောလိုက်ပါတယ်။ဒါလေးတွေကိုလည်းပဲယနေ့ဥပ္ပိုလ်ရဲ့အလှကုန်မိသားစုနဲ့တကောအလုံးတော်တကားတော်မှဒါတွေကကိုကလူထဲမှာနေတော့လူသားတွေနဲ့ဆက်ဆံနေတော့အသိဉာဏ်လေးတွေမရှင်းပါဆိုလို့ဘုန်းကြီးကအာသေးသေးတိမ်တရားလေးတွေပဲလို့အထင်မသေးရပါဘူး။မိုးဟာတစ်သက်ချင်းကြပြီမလို့ကြာတော့ပုံတွေ၊ကိုယ်တွေ၊ပကံတွေပြေသွားတယ်လို့ပဲအသိဉာဏ်လေးတွေကတဖြည်းဖြည်းချင်းစရပါတယ်။ဘုန်းကြီးတို့သာသနာတော်မှာအံ့ဖွယ်ရှိပြဆိုတာရှိပါတယ်။အံ့ဖွယ်ရှိပြတယ်မှာဘာပါတယ်ဆိုတော့ဘုန်းကြီးတို့သမုဒ္ဒရာဟာတဲ့အစဉ်အတိုင်းနှဝန်းသွားပါတယ်တချို့မြစ်တွေလိုဘာတွေလိုကြောက်ကဘာကြီးတွေသိမ့်မရှိဘူးတဲ့အစဉ်အတိုင်းလေးတဖြည်းဖြည်းနဲ့နှဝန်းသွားတာဒီလိုပဲသာသနာရဲ့အံ့ဖွယ်ရှိပြတဲ့မှာလည်းပဲအနုဘောဘသိက္ခာတဲ့အစဉ်အတိုင်းတဖြည်းဖြည်းကျင့်သွားရတာကိုကအောက်ခြေမှာမကြေပဲနဲ့အထက်သိမ့်လှမ်းနေဆိုရင်ပူလောင်မှုတွေနဲ့ဖြစ်တတ်ပါတယ်တခါတရံမှာလောဘတွေနဲ့ကုသိုလ်ရောင်းရောင်းနဲ့အကုသိုလ်တွေပူလောင်မှုတွေဖြစ်တတ်ပါတယ်ဒါကြောင့်သာသနာအံ့ဖွယ်ရှိပြတဲ့မှာသိက္ခာကိုအစဉ်အတိုင်းကျင့်သွားပါသေးသလျက်စပြီးတော့အထင်မသေးပါနဲ့ကျင့်သွားရတယ်အဲ့ဒါသာသနာတော်မှာအံ့ဖွယ်ရှိပြတဲ့မှာတခုပါပါတယ်ဒါကြောင့်မို့ဒီဟာလေးတွေရလည်းပဲလူတိုင်းလူတိုင်းသိတဲ့တရားလေးတွေဖြစ်ပါတယ်တချို့မှာတော်တော်ကြာတဲ့အထိဒီလိုသဘောထားလေးတွေမပေါက်တော့တချို့ကနေပြီးတော့အလှပွဲစားလို့ပြောလိုက်လို့ရှိရင်ရှက်တလူလူဖြစ်ပြီးတော့နောက်ဒီလုပ်ကိုမလုပ်တော့ပါဘူးလို့ဒါမျိုးဖြစ်သွားတဲ့ပုံစံတွေလည်းရှိတတ်ပါတယ်ဒါကြောင့်မို့နေရာတကာမှာသဘောထားမှန်ဖို့လိုအပ်တယ်ဒါကြောင့်မို့ဘုန်းကြီးကယနေ့တရားဓမ္မတွေကိုသဘောထားမှန်ဖို့လိုပါတယ်ဆိုတာဒီတရားကိုဟောပြခြင်းဖြစ်တယ်နောက်တစ်ချက်ကဘုန်းကြီးတို့လွန်ခဲ့တဲ့2နှစ်လောက်ကပြန်လုံတော်မူသွားတယ်။ဘုန်းကြီးတို့အင်မတန်ကြည်ညိုတဲ့ဆရာတော်ဥတီလာနန္ဒာဘိဝန္တာဆိုတဲ့ထေရဝါဒတက္ကသိုလ်ပါမောက္ခချုပ်ဆရာတော်အမေရိကမှာပြန်တော်မူသွားတယ်ပေါ့။အဲ့တော့အဲ့ဒီဆရာတော်ရေးထားတဲ့ထဲမှာလည်းပဲသဘောထားမှန်ဖို့လိုတယ်ဆိုတဲ့အချက်တစ်ချက်သွားပြီးတော့တွေ့ရတယ်။ဘာတွေ့ရတယ်လဲဆိုတော့ဆရာတော်ကစ ာပေသိတတ်ပါတယ်အင်္ဂလိပ်စာနဲ့ပတ်သက်လို့လည်းပဲဘယ်သူမှရှင်းလို့မရအောင်တက်ကျွမ်းပါတယ်နောက်စံစကရစ်လိုတက္ကတလိုနဲ့ပတ်သက်လို့လည်းတက်ကျွမ်းတယ်ပါဠိစာပေမှာလည်းပဲဘုန်းကြီးတို့ကိုယ်တိုင်လည်းပဲဆရာတော်နဲ့အတူတူဘွဲရတာပဲဆရာတော်တို့ဘွဲရတာပဲသို့တော့နှိုင်းရှင်လို့မရပါဘူးအင်မတန်ကြီးကျယ်မြင့်မြတ်ပါတယ်မြန်မာစာရေးသားမှလည်းပဲဆရာတော်ရေးထားတဲ့ကျမ်းစာတွေဖတ်ကြည့်ပါသူ့ရဲ့ခမည်းတော်ကြီး35လမ်းက85လမ်းကဥလာတိန်ဗိမာန်ကြီးဖောက်တဲ့ဆရာဆိုင်ဆိုတာသူ့ရဲ့ခမည်းတော်အဲ့ဒီခမည်းတော်ကြီးရဲ့အထုပ်ပတိတွေလည်းပဲရေးထားတာမြန်မာစကားပြေနဲ့ကြည့်ရင်လည်းသိပ်ဆံပြစရာကောင်းတဲ့ဆရာတော်အဲ့ဒီဆရာတော်ကဘာရေးတယ်လဲဆိုတော့တဘောထားမှန်ဖို့လိုတဲ့အကြောင်းတစ်ခုတတိပေးထားတာသွားတွေ့တယ်ဒါတွေလည်းပဲဒကာဒကာမတွေကျင့်သုံးစရာကောင်းတဲ့အတွက်ဘုန်းကြီးစကားဆက်လို့ပြောပေးမယ်ဆရာတော်ကလည်းဆိုတော့သာသနာပြုတဲ့ပုဂ္ဂိုလ်တွေမှလည်းပဲတဲ့တဘောထားမှန်ဖို့လိုအပ်တယ်တဲ့ဘယ်လိုတဘောထားမှန်ဖို့လိုတယ်လဲဆိုတော့ဘုန်းကြီးတို့ကဗုဒ္ဓဘာသာဝင်ဖြစ်နေတယ်ဗုဒ္ဓဘာသာဝင်ဖြစ်နေတော့အခြားသောခရစ်စတန်ဘာသာဝင်တွေမွတ်စလင်ဘာသာဝင်တွေဟိန္ဒီဘာသာဝင်တွေသွားပြီးတော့အထင်မသေးရသူတို့လည်းပဲသူတို့နီးသူတို့ဟန်နဲ့ကောင်းနေကြမှာပဲအဲ့တော့ဘုန်းကြီးတို့ဆရာတော်ကဗာရေးတယ်ဆိုတော့သာသနာပြုပုဂ္ဂိုလ်တွေတောင်းပါတဲ့သဘောထားမှန်ဖို့သိလိုအပ်တယ်သဘောထားမှန်မှန်လို့ရှိရင်နှလုံးသားထဲမှာကိလေသာအကုသိုလ်တွေပွားတတ်တယ်ဘယ်လိုလဲဆိုတော့သာသနာပြုပြီဆိုလို့ရှိရင်ဗာလဲဆိုတော့ဒီငါတို့ရဲ့ဗုဒ္ဓဘာသာဟာဒီနိုင်ငံမှာတွန်းရမယ်ဒီလိုသိမထားရဘူးငါတို့ရဲ့ဗုဒ္ဓဘာသာဟာတနိုင်ငံလုံးတွန်းရမယ်ဒီမိသားစုကိုငါတို့ရဲ့ဘာသာဝင်နဲ့ဖြစ်အောင်အတင်းစွတ်သွင်းမယ်ဒီလိုသိထားစဉ်ဘုန်းကြီးတို့သဘောထားမှန်မှန်ကန်တဲ့သိထားဖြစ်သွားပါတယ်ဒါမျိုးဆိုရင်အကုသိုလ်တွေဖြစ်သွားပါလေဒီပေါ်မှာကိုယ့်ရဲ့ဘာသာရာမှန်နေဒါတွေဟာအတ္တဒိဋ္ဌိတွေပါဒီပေါ်မှာကိုယ့်ရဲ့ဝါဒပေါ်မှာဆွဲလန်းလို့ရှိရင်ဥပါဒံတရားတွေရဲ့ဘုန်းကြီးတို့အတ္တဝါဒုပါဒံတို့ဒိဋ္ဌုပါဒံတို့သီလပတုပါဒံတို့ကာမှုပါဒံတို့ကိုယ့်ရဲ့ဘာသာတရားပေါ်မှာတာယာလို့ရှိရင်ဒါတွေဟာကာမှုပါဒံတရားဥပါဒံတရားဆိုတာတန်တရာမှာရှည်တတ်ပါလေနိဗ္ဗာန်နဲ့ဝေးတတ်ပါလေအဲ့တော့အဆွဲလန်းကင်းတဲ့ပုဂ္ဂိုလ်ဖြစ်မှာသာသနာပြုတာမှန်ကန်ပါလေဒီလိုမှမဟုတ်တဲ့ငါရဲ့ဗုဒ္ဓဘာသာလွှမ်းမိုးရမယ်နိုင်ငံသားသာသနာပြုသွားရင်လည်းဒီနိုင်ငံမှာငါရဲ့ဘာသာလွှမ်းကိုလွှမ်းရမယ်ဒီလိုစိတ်တတ်နေဆိုရင်သဘောထားမမှန်ကန်ဘူးတဲ့အတ္တဒိဋ္ဌိတွေဥပါဒံတရားတွေနဲ့ကပ်နေတဲ့အတွက်သူ့ရဲ့သာသနာပြုလုပ်ငန်းဟာစင်ကြယ်တဲ့သာသနာပြုလုပ်ငန်းမဖြစ်သေးဘူးတဲ့သာသနာပြုလုပ်ငန်းလုပ်တာတောင်းမှသဘောထားမှန်ကန်ဖို့လိုအပ်တယ်တဲ့အဲ့တော့ဘယ်လိုသဘောထားနဲ့လုပ်ရမလဲဆိုတော့ဩသူတို့လည်းပဲခရစ်ယာန်ဘာသာဝင်မွတ်စလင်ဘာသာဝင်ဟိန္ဒီဘာသာဝင်တွေမြတ်စွာဘုရားရဲ့တရားတော်လေးတစ်ခုလောက်သူတို့ကျင့်သုံးကြည့်လိုက်လို့ရှိရင်သူတို့ငြိမ်းချမ်းမှုရလိမ့်မယ်။အဲ့တော့မြတ်စွာဘုရားရဲ့တရားတော်နဲ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားစစ်တရားမှန်တွေနဲ့ထိတိကျွင့်ရပြီးတော့သူတို့ရဲ့တန်တန်မှာလောဘဒေါသတွေငြိမ်းချမ်းကြပါစေ။ဒီလိုသိထားနဲ့သာသနာပြုရတယ်။ဒါမှသဘောထားမှန်ကန်တာ။အဲသာသနာပြုဆိုတဲ့နာမည်တက်ဆိုင်းပုတ်တက်ထားခြင်းတော့တူခြင်းတူပါလိမ့်မယ်။တဝကကြတော့ကိုယ့်ရဲ့ဝါဒကိုယ့်ဆရာရဲ့ဝါဒလွှမ်းကိုလွှမ်းရမယ်။ငါတို့ရဲ့နေဟာမြန်မာပြည်မှာအမှန်ဆုံးဒါဆိုလို့ရှိရင်ဥပါဒံတရားတွေနဲ့အတွင်းထဲမှာနှလုံးသားထဲမှာပူလောင်မှုကိလေသာတွေဖြစ်သွားပါတယ်ဒါဟာသဘောထားမှန်မှန်ကန်တဲ့သာသနာပြုနည်းလို့ခေါ်ရပါတယ်ဒါကြောင့်မို့ဒီဘုန်းကြီးတို့တတိထားရတယ်ဘုန်းကြီးတို့လည်းပဲတောင်မြို့မဟာသံဃာကျောင်းတိုင်မှာပညာသင်ခဲ့တယ်ကလေးဘဝပဲကနေစာချဘုန်းကြီးဖြစ်တဲ့ဘဝကျောင်းတိုင်ဘုန်းကြီးဖြစ်တဲ့ဘဝအဲ့ဒီကနေပြီးတော့မြတ်စွာဘုရားဆရာတော်ကနေပြီးတော့သကိုင်းတူတီထောင်ခဲ့တဲ့စာသင်တိုက်ကြီးကိုတဲ့ဆွေပြိုးကြောင်းမဖြစ်စေခြင်းလို့သာသနာအတွက်အသုံးချတဲ့ကြောင်းဖြစ်ခြင်းလို့လက်ခံပေးပါဆိုတော့ဘုန်းကြီး9/29နှစ်နဲ့ဒီကြောင်းကိုလက်ခံခဲ့ပါတယ်အဲ့တော့ဒီကြောင်းကိုလက်ခံတဲ့ကဘုန်းကြီးကတောင်မြုပ်ခန္ဓာအောင်အတွက်ဆိုပြီးတော့ငါတို့ဆရာသမဝါဒမှာမှန်တာကျန်တဲ့ဝါဒတွေအလကားပဲဒီဝါဒပြင်မှာဘာဖြစ်တာဆိုရင်ဘုန်းကြီးတို့မှလည်းပဲဥပါဒံမကင်းပါဘူးဒီသာသနာပြုနည်းကဥပါဒံမကင်းရင်သဘောထားမမှန်ကန်တဲ့အတွက်ကိလေသာတွေတိုးဖို့ပဲရှိပါတယ်ကိလေသာငြိမ်းချမ်းဖို့ဆိုတာမရှိပါဘူးဒီလိုပုဂ္ဂိုလ်များမျိုးရဲ့အနီးပတ်ဝန်းကျင်မှာသွားပြီးတော့နေလိုက်ပြီဆိုရင်လည်းပဲပတ်ဝန်းကျင်မှာပူလောင်မှုတွေထင်ထပ်တတ်ပါတယ်ဒီလိုစိတ်ထဲနဲ့သာသနာပြုတဲ့ပုဂ္ဂိုလ်နဲ့မှာသွားနေပြီဆိုရင်အလိုလိုကိုပူလောင်လာပါတယ်သူကတော့ငြင်းချမ်းမှုစကားတွေပါဇက်ကပြောခြင်းပြောမယ်သို့တော့ပူလောင်မှုကတော့လက်တွေခံစားရပါတယ်တဲ့တဘောဆိုတာခေါင်းကြီးတို့ပြောလို့မရပါဘူးလက်တွေခံစားကြည့်မှသိရပါတယ်ကြောင်းတိုက်တတိုက်ထဲဝင်လာပြီဆိုရင်ငြင်းချမ်းမှုခံစားရသလားပူလောင်မှုခံစားရသလားအရာရာကိုကြည့်လိုက်တယ်ဆိုလို့ချင်းပူလောင်မှုခံစားရသလားငြိမ်းချမ်းမှုခံစားရသလားဒါတွေဟာဓာတ်တဘာဝကပြောတာပါပါးစပ်နဲ့ပြောလို့မလုံလောက်ပါဘူးခုလည်းပဲဘုန်းကြီးတို့သာသနာပြုတယ်ဆိုတဲ့ခါမှာအဲ့ဆရာတော်ဘုရားကြီးကဆရာတော်ဥတည်တန်ခန္ဓာပြီးဝန်သားကသဘောထားမှန်ဖို့လိုတယ်တဲ့ကိုယ့်ရဲ့ဗုဒ္ဓဝါဒမြတ်စွာဘုရားရဲ့တရားအမြတ်တွေကိုသူတို့ကျင့်သုံးလို့ရှိရင်သူတို့နားလည်သွားလို့ရှိရင်သူတို့လည်းပဲတည်ငါခိုက်တန့်ဖြစ်ဖြစ်ငြိမ်းချမ်းကြပါစေသာဝရကျင့်သုံးနိုင်ရင်သာဝရငြိမ်းချမ်းကြပါစေဆိုတဲ့သဘောထားမှန်ကန်မှုနဲ့သာသနာပြုမှဒီပုဂ္ဂိုလ်မျိုးဟာကုသိုလ်တရားတိုးပွားပြီးတော့အင်မတန်ဖြူစင်တဲ့သူတော်ရှင်သာသနာပြုပုဂ္ဂိုလ်ဖြစ်တယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့ငါဝါဒမှန်ကန်ရမယ် nga buddha ba da gaba twan ya me nga ye thaya tama ye wada niya dai pyan nat ya me so de sait di sait chee che de so yin di pogu nan kat ji ba yan me phit phit lu be phit phit di lo pogu myo wa pu law mu de sait pi do tu mya go pe tat ba de da chang go tabo tha man kan bu lo de so da be niya thi lo at de le ta dana pyu de niya thi lo at de de da le di ya khong yi do sait ka yu sat ya ba de da chang go khong yi do pariyat pi pariyat di ne be ma be phit phit Padibadi nebe mabe sibi, nyenjemune, checho, jemare, solution, the water mambo lure, nazwe, cheyazwe, damuri malupene, bediao vejinjin, kilitari, gene, deyazu in that, let him yabare. Yetabiaga, kalamatu dama solution, etilengu, forget. Nazayaho jagere, pitika domuma, bade solule, tenu, meyongjane, let we jin don't jila. Let we jin don't jilalu, eri jin don't et deyaha, lova dota, jemeshiu, nyenjemuri, kanzayare, chusen et deyari, pite. ကုသိုလ်တရားတွေဖြစ်တယ်ဆိုရင်ဆက်လက်ကျင့်သုံးတယ်ငါတရားဟောတဲ့တရားပိဋကတ်သုံးပုံထဲမှာလာတဲ့တရားလို့ပါဇက်ကနေဘယ်လောက်ပဲဟောဟောလက်တွေ့ကျင့်သုံးကြည့်လိုက်ပူလောင်မှုတွေဖြစ်တယ်လောဘဒေါသတွေဖြစ်လာတယ်ငြင်းချမ်းမှုနဲ့ဝေးတယ်ဆိုရင်ဒါပိဋကတ်သုံးပုံမှာဘယ်လောက်ပဲလာလာငါတို့တရားတွေကဘယ်လောက်ပဲဟောဒီတရားမျိုးကိုသင်တို့စွန့်ပစ်လိုက်ဆိုရင်မြတ်စွာဘုရားကအင်္ဂုတ္တရ ကိုယ်တိုင်မှန်ကန်တာကိုပဲကြိုက်တယ်ဆိုတာယနေ့တရားဓမ္မတွေကိုဘုန်းကြီးကသိစေခြင်းပါတယ်အင်မတန်မှကောင်းတဲ့သဘောတရားတွေဒါတွေကသိပြီးတော့လိုအပ်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့စောစောကပြောတယ်လို့နိဗ္ဗာန်ဆိုလားဒါမှမဟုတ်အလှူပွဲစားလားဒါလည်းပဲသဘောထားပေါ်မှာမူတည်ပါတယ်လုပ်ငန်းကိုကြည့်လို့ကတော့သူတော်ကောင်းလို့ဆုံးဖြတ်လို့မရပါဘူးနောက်ပြီးတော့ဖူပြောခဲ့တဲ့သာသနာပြုပုဂ္ ပြုတ်လည်းပဲသာသနာပြုတရားတွေဟောတရားတွေပြစာသင်တိုက်တွေထောင်းနောက်တစ်ပါးလည်းပဲစာသင်တိုက်တွေထောင်းတရားတွေဟောတရားတွေပြကမ္မထာတွေပြဒီလိုလုပ်တာပဲဘုန်းကြီးတို့လည်းပဲပါဝင်တာပဲတိုးတော်တူတော်ပုဂ္ဂိုလ်ကငြိမ်းချမ်းပြုစင်းတဲ့သာသနာပြုပုဂ္ဂိုလ်ဖြစ်သွားပြီတော့တူတော်ပုဂ္ဂိုလ်ကမငြိမ်းချမ်းမပြုစင်းတဲ့သာသနာပြုပုဂ္ဂိုလ်ဖြစ်တယ်ဆိုတာဒီသဘောထားမှန်ကန်မှုမှန်ကန်မှ तू आ बोला बादा वे महोबाहु करेंसियन बादा वे छे बाले ने तो तू जन तो द्वारे दिया ने सब यह हो जाए दिया ने तेरे तेरे बियाम दो दिया ने तेरे तेरे मेरा आलू नाउ जंगजू बीरो कदूरे में चना लोग बिया मले तू बितू दोखा तेरे को केटिंग केरा में ना बीरो करूना सेने दोखा यानी दे यानी एस योगा तेरे बावे लंबे मार दोखा यानी दे पुगुरी को ना बनू तू दोखा वो कुनी नहीं मले तू इतना करूना तैयारी ती मेरा करूना तैयारी पिने मारो बादा दीजा बोला बादा वें बालू मजुए जोले वे तू ने नलों दारे मा पारमी दे इमतें पीरे पारमी शें लू गेखा लू या वाले ताजा मु कोनी लू तो बोला मैं बोलूरे सोरे निया मा बालू अदले हाँ बोला बादा वें मा पारमी पिने तामु अम्यंजे न्यो मुने तो आमे जीवा ने गवाई लू सां बीरो जीरा लू शें तू रू बोला बादा वें लू अमी मखा मी में तू ये नलों दारे मा इमतें चूसे ने मे सब या ये तिया ते मारी कई आओ बीरो गवालो का इम्यंजे अम्लो बीनी दे पुगुरी म्याई सीरे कुकु गोले वे न्यंजे मु या ओ चंदो नी दे पुगुरी म्याई सीरे हिलो ती तो आवी तुई पेदू मा छे मती रो ना जो गोवा बोला बादा वें लू रो तचु मी खां बा ये तो दो अदा आदि जी लाई दा ना छें दाया में ना मी दा दू छें दाया में ना कोई दी छें दाया में ना कुकु रे चौं टूटे या में दूरे ती दी သိမြားသည်ဆိုရင်လည်းပဲသူကဗုဒ္ဓဘာသာဝင်လို့တော့ပြောပါရဲ့တိုးတော်မြတ်စွာဘုရားရဲ့တရားဓမ္မတွေကနှလုံးသားထဲမှာအပြည့်ဝမကိန်းအောင်တဲ့အတွက်တစ်ခါတည်းရံမှာဘာသာကြားလောက်တောင်းမှအဆင်မရှိတဲ့ပုဂ္ဂိုလ်ဖြစ်သွားတတ်တယ်ပေါ့ဘုန်းကြီးဖြစ်တယ်လို့ပြောတာမဟုတ်ဘူးเนาะဖြစ်သွားတတ်တာကိုပြောတာပါဒါကြောင့်မပါလို့အပ်တယ်လေမင်းသဘောထားမှန်ဖို့လိုတယ်ဆိုတာသိပြီးတော့အရေးကြီးပါတယ် မ်းမှုနဲ့လုပ်ပြီးတော့အိန္ဒိယနိုင်ငံကိုလွတ်လပ်ရေးရအောင်ဆောင်ရွက်ပေးခဲ့တဲ့ကျေးဇူးရှင်ဖြစ်တယ်။အဲ့တော့သူ့စီကိုအမေရိကကခရစ်စတန်ဘာသာဝင်တယောက်ကနေလှမ်းပြီးတော့စာရေးလိုက်တယ်။သူလည်းပဲမဟာတမဂန္ဓီကြီးကိုကြီးညိုအားကျတဲ့အတွက်ဒီဒိဋ္ဌိပဲပါပဲတိကျတော့ဘုန်းကြီးမေ့သွားတယ်ပေါ့။အဲ့တော့သူလည်းပဲမဟာတမဂန္ဓီကြီးကိုကြီးညိုအားကျတဲ့အတွက်ခရစ်ဟိန္ဒီဘာသာဝင်ဖြစ်နေခံယူခြင်းပါတယ်လို့ရေးလိုက်တော့မဟာတမဂန္ဓီကြီးကဘလောက်သိထားမြတ်တယ်လဲဆိုတော့ဟိန္ဒီဘာသာဝင်ဖြစ်ခံယူမနေပါနဲ့တဲ့ကိုယ့်ရဲ့ဘာသာကိုယ်ကိုယ်ရဲ့ဘာသာထဲမှာကိုဟာအကောင်းဆုံးဘာသာဝင်တစ်ယောက်ဖြစ်အောင်လုပ်ပါလို့ဒါမျိုးလေးပဲစာပြန်လိုက်တယ်တိတ်ပြီးတော့အံ့ဩစရာကောင်းတဲ့ပုံစံတွေပဲ အဲ့တော့သူဆိုလိုတာကလည်းဆိုတော့ခရစ်ယာန်ဆိုလို့ရှိရင်လည်းပဲခရစ်ယာန်ဘာသာဝင်တွေမှာဘုန်းကြီးတို့အကောင်းဆုံးပုဂ္ဂိုလ်ဖြစ်အောင်လို့ခရစ်ယာန်ဘာသာဝင်တွေမှာလည်းပဲတရားဓမ္မနဲ့ဆန့်ကျင်ပြီးတော့မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ရှိတယ်လို့တရားဓမ္မနဲ့ညီပြီးတော့ပါရမီဖြည့်တယ်မာတာထီစာတို့လိုပါရမီရှင်ပုဂ္ဂိုလ်တွေလည်းရှိမှာပဲအဲ့တော့အကောင်းဆုံးဘာသာဝင်ဖြစ်အောင်လုပ်ရင်ပါရမီဆိုတာပြည့်သွားတာပဲတဲ့နောက်ပြီးတော့မု슬င်ဘာသာဝင်လည်းပဲဒီတိုင်းပဲသူ့ရဲ့ဘာသာကိုဘုန်းကြီးတို့မပုတ်ခတ်ပါဘူးတို့တော့သိုးတဲ့ပုဂ္ဂိုလ်ရှိတယ်လို့ကောင်းတဲ့ဘာသာဝင်တွေရှိတယ်အဲ့ဒီအကောင်းဆုံးဘာသာဝင်ဖြစ်နေလိုက်တာကျင့်သုံးရင်သူလည်းပဲကောင်းပါလေတဲ့ဒါကိုဘုန်းကြီးတို့မဟာတမဂန္ဒီကြီးကစာပြန်လိုက်တယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းပဲဒီတိုင်းပါပဲဗုဒ္ဓဘာသာဝင်မိဂါမတ္တဗုဒ္ဓဘာသာဝင်မိယုဖလာလောက်ဖြစ်ယုံလေးနဲ့တော့ဖြင့်ဘုန်းကြီးတို့ပါရမီပြည့်တယ်မဂ်ဖို့နိဗ္ဗာန်နဲ့နီးစပ်တယ်မဂ်ဖို့နိဗ္ဗာန်ရမယ်လို့မြတ်စွာဘုရားအာမမခံပါဘူးအဲ့တော့အကောင်းဆုံးဗုဒ္ဓဘာသာဝင်ဖြစ်အောင်အရာရာမှာဓမ္မလေးတွေနဲ့နှလုံးသွင်းပြီးတော့သဘောထားမှန်ကန်နဲ့ကျင့်သုံးရတယ်မတ္တမဂန္ဒီကဒီလိုဆိုလိုတာပါဒါကြောင့်မို့အမြင်ကျဲမြတ်အမြင်ကျဲပြတ်တဲ့ပုံကိုယ်တွေကြတော့သိပြီးတော့အစွဲမရှိဘုန်းကြီးတို့လည်းပဲဗုဒ္ဓဘာသာဝင်ဖြစ်တယ်ရဟန်းတော်ဖြစ်တယ်ကိုယ်စွမ်းရှိသမျှကိုယ့်ရဲ့တပည့်လေးတွေတက်နိုင်သမျှစိတ်ထားလေးတွေကောင်းလာအောင်ပညာလေးတွေတက်လာအောင်သဘောထားမှန်နဲ့လုပ်ပေးရမှာပဲဒီလိုမှမဟုတ်ဘဲနဲ့ဘုန်းကြီးတို့လည်းပဲအာငါတို့ကစတင်တိုက်လုပ်နေတာစတင်တိုက်လုပ်တော့သိပြီးတော့ပစ္စည်းလေးပါးတွေတန်ခါများတော့လိုအပ်တယ်သံမှုဘွဲတွေများများအောင်မှလူတီများမှသံမှုဘွဲတွေများများအောင်မှလူတွေကအချင်းကြီးပြီးတော့လာပြီးတော့လှူကြလိမ့်မယ်ဆိုတဲ့စိတ်နဲ့လို့ရင်ဘုန်းကြီးတို့လည်းပဲစာတင်တိုက်လုပ်နေပြီမဲ့လို့အလားကတူကမှစာတင်ကြီးဖြစ်သွားတယ်တဲ့အလားကတူကမှစာတင်ကြီးဆိုတာမွေဖမ်းတဲ့စာတင်ကြီးတကယ်လို့ကံမကောင်းလို့ရှင်ဘုန်းကြီးတို့အပင်ငရဲထီတောင်ရောက်သွားနိုင်ပါတယ်အဲ့တော့ဒီလိုစိတ်တွေလက်လာပါလိုချင်လို့စာတင်တိုက်လုပ်တာမဟုတ်ဘူးနောက်ပြီးတော့တရားဓမ္မတွေပေါ်များအောင်လို့အလှတန်းတွေပေါ်များအောင်လို့စတင်တဲ့လုပ်တာမဟုတ်ဘူးဆိုပြီးတော့ဒီလိုစိတ်တွေကိုပယ်ဖြောက်ပြီးတော့ဘယ်လိုစိတ်နဲ့လုပ်ရမလဲပရိယတ်တိလုပ်တဲ့နေရာမှာလည်းပဲသဘောထားမှန်ဖို့လိုတယ်ပฏิပတ်တိလုပ်တဲ့နေရာမှာလည်းသဘောထားမှန်ဖို့လိုတယ်ပေါ့ပရိယတ်တိလုပ်တဲ့နေရာမှာဘယ်လိုသဘောထားမှန်ရမလဲဆိုတော့ငါဟာသာသနာတော်အတွက်ယဟန်ဖြစ်လာခဲ့တယ်ယဟန်ဖြစ်လာပြီးတော့စတင်တဲ့တတရဲ့သေသေးလေးရဲ့ခေါင်းဆောင်တစ်ပါးဖြစ်လာတယ်အဲ့တော့ငါနဲ့ဆက်တဲ့တန်ဃာတော်ရှင်မြတ်တွေကိုငါပညာသင်ပေးမယ်ပညာသင်ပေးတဲ့နေရာမှာပညာရှိမှုပဲနဲ့စိတ်တလေးတွေဒီပညာကိုသင်ပြီးတော့ပရိယတ်နဲ့ပฏิပတ်တွဲပြီးတော့ပရိယတ်ကိုသင်တယ်ပရိယတ်သင်ရင်နဲ့ပฏิပတ်တရားလေးတွေကိုလည်းပဲကျင့်ကြံကြိုးကိုအားထုတ်နေအောင်ငါလုပ်ပေးမယ်နေ့မှာပရိယတ်ကြိုးစားပြီးညမှာပฏิပတ်လေးတွေဖတ်ပေးမယ်အချိန်ရလို့ရှိရင်တရားဓမ္မစိတ်ဓာတ်တွေဝင်ပြီးတော့ကိလေသာငြိမ်းချောင်းကျင့်တွေကိုလက်တွေ့ကောင်းတဲ့ဖော်ခိုင်းမယ်အဲ့တော့ဒီစာသင်စာချက်လုပ်ရင်းနဲ့သာသနာတော်ကြီးရှည်သွားလို့ရှိရင်သာသနာတော်ကြီးရှည်သွားတာဟာဒီစာသင်စာချက်လုပ်တဲ့ပုဂ္ဂိုလ်တွေရဲ့အဓိကအကြောင်းရင်းပါဘုန်းကြီးတို့ရှင်မာကတ္တပကုရောမြတ်ကြီးတို့ကြည်လိုက်ပေါ့ပထမတန်ခိုင်တာတင်ပြီးတဲ့အချိန်မြတ်စွာဘုရားပြိဋိဘံဆံပြီး3လလောက်ကြာတဲ့အချိန်လွန်ခဲ့တဲ့နှစ်ပေါင်း2552နှစ်လောက်ကမှန်းကြည့်လိုက်ပထမတန်ခိုင်တာတင်ပွဲပြီးတဲ့အချိန်မှာရှင်မာကတ္တပရှင်အာနန္ဒာရှင်သူရုဒ္ဓရဟန္တာရှင်မြတ်ကြီးတွေနော်ပထမတန်ခိုင်တာတင်ပွဲပြီးတော့အေးအေးဆေးဆေးနေကြမယ်လို့စိတ်မရှိပါဘူးသာသနာတည်ဖို့ရေးဆိုတာစာသင်စာချတွေလိုအပ်တယ်အဲ့တော့ရှင်ဥပါလိယဘာလုပ်မလဲဝိနည်းငါးချက်ကိုတင်ယူပို့ချပါရှင်အနန္ဒာကဒီကနိကေကိုတောင်းယူပါနောက်ပြီးတော့ရှင်မာကတ္တပကတန်ယုတ်တနိကေတွေတောင်းယူပါသတိဖြင့်ဓာမျိုးတွေတောင်းဖွဲ့ယူပြီးတော့ဇန္နာရှင်ရှင်မြတ်ကြီးတွေဆိုတာဘုန်းကြီးတို့တရားဓမ္မလေးနဲ့ဖလတ်တမပလေးနဲ့ငြင်းငြင်းချမ်းချမ်းနေခြင်းပါပဲဒါ့မဲ့မနေပါဘူးသာသနာတော်ကြီးရှေမှာနောင်တာနောက်သားတွေသာသနာနဲ့ဖြည့်တွေ့ခွင့်ရပြီးတော့အသိဉာဏ်တွေပွင့်လင်းကြလိမ့်မယ်သာသနာတော်ကြီးပွေသွားရင်လောကကြီးမှာအမိုက်မောင်ဖြစ်လိမ့်မယ်ဆိုပြီးတော့ဇန္နာကြီးတွေဖြစ်ရတဲ့အဲစာတင်စာချလုပ်ခဲ့ရတာသာရကရှိပါတယ်ဒါကြောင့်မို့လေသာသနာတော်ရည်စီးချောင်းကြီးကအခုနှစ်ပေါင်း2500ကျော်တဲ့အထိမြန်မာနိုင်ငံအထိဘုန်းကြီးတို့ရဲ့ဆရာသမားတွေကစပြီးတော့ဓမ္မဂတိကများစွာကိုမွေးထုတ်ပေးတဲ့စာသင်တိုက်ကိုတည်ကြပါတယ်။တရားပြတဲ့ဘုန်းကြီးတွေမွေးထုတ်ပေးတဲ့စာသင်တိုက်တွေကိုတည်ကြပါတယ်။စာချဘုန်းကြီးတွေကိုမွေးထုတ်ပေးတဲ့စာသင်တိုက်တွေကိုတည်နေကြတယ်တဲ့။ဒါပါလဲဆိုတော့သာသနာရှင်အောင်လုပ်တာ။သာသနာရှင်တာဘု து အတွက်တော့သာသနာနဲ့ထိတွေ့ခွင့်ရတဲ့တရားဓမ္မတွေအတွက်ပဲဘုန်းကြီးတို့ယနေ့ဥပိုလ်ရင်မိသားစုကြည်လိုက်ပေါ့။မိမိတို့တရားရှိမဲ့ခွင့်ရတာဘု து ကျေးဇူးလေ။တန်ဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးပါမိမိတို့တရားနာယူခွင့်ရပြီးတော့အတိနေဉာဏ်တွေပွင့်လင်းသွားတာဘုသူကျေးဇူးလေတန်ဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးပါဒါကြောင့်မို့တန်ဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးသာသနာတော်ကြီးရှေ့လို့ချင်းလူတကာတော်မတွေနိုင်ငံသားတွေအထိတရားလာရှိမဲ့လို့ချင်းအတိဉာဏ်တွေရပြီးတမတ်တဖို့ရရင်အပေဒုက္ခတွေကင်းလို့သွားနိုင်တယ်ဒါကြောင့်သာသနာတော်ကြီးရှေ့ပါစေဆိုတဲ့စိတ်တည်းနဲ့ဘုန်းကြီးတို့ကလည်းစာသင်စာကြတွေလုပ်နေရင်ဒါသဘောထားမှန်ကန်ပြီးတော့လုံရင်းလုံရင်းနဲ့လောဘဒေါသတွေနည်းပြီးငြင်းချမ်းမှုရပြီးတော့လောဘဒေါသကုန်တဲ့နေ့ဟာဘုန်းကြီးတို့အရိယာဖြစ်တဲ့နေ့သောတာပန်ဆိုရလို့ချင်းဒိဋ္ဌိငါ့အတွက်ငါ့အတွက်ဆိုတဲ့စိတ်တွေကုန်သွားတာပဲဝိသေကိစ္စတွေကုန်သွားတဲ့နေဟာအဲ့ဒါသောတာပန်ဖြစ်တဲ့နေအရိယာနယ်ပယ်တွေကိုရောက်တဲ့နေဖြစ်သွားပါတယ်ဒါကြောင့်မို့ဘုန်းကြီးတို့စာတင်စာချက်လုပ်တဲ့နေရာမှာလည်းသဘောထားမမှန်ပြန်လို့ရှိရင်နာမည်ကြီးခြင်းလို့လက်လာပါရခြင်းလို့ဆိုလို့ရှိရင်အပယ်ထိရောက်တတ်ပါတယ် the bottom man can look in the great area, Satan Sajalo in a Loba Dodari, King, Doabido, Nipan, Yawde. They are the Yapjara, Dalebe Priyatema Parade. They are the Kamalebe Lalava Lucian Lu, Damu Suye, Dilu Sinera, Polucian, Akuduri, Shepare. A bit of mother goes to that Loba to that Quidanama Chileve, Loba Dia, they chatter pare. Ludanama Chileve, Loba Dia, they chatter pare. Jehandanama Chileve, Loba Dia, they chatter pare. But a matter of the Pokian Jim Machida, the Bodia of Korava. That would lose the Namavi, quit the Namavi, Jehan the Namavi, Lova to the Lova de Yavave. But do the Namachi, Lova Karojin, a Bay Majava, who do Yolu Mayava. That would the Yahoo de Abia Karojin Yeti Leve, Puidu, Gondo Land, the Botam and Mangane Edward, Sandra Jin Levido, Nautoma, Kamathin, a Bay Jahai Navavi, the Abia in Leve, Giu Jem and Mangu, Say Damaman, the Botam and Mangu, Gonga do Mahoba. Tajabu, Padiya Pepsi, Padiba Pepsi, Palu Adele, to me, the Bota Mambu, Lure, to the Pony Alo, Nale Jemare. Navido di Kubyogera, Nevan Sone, Lubueza, Taleb and Nale Dori. Tadanabu Bogu Malebe, Pony to Palezro, Nyanjane, Tadanabu Bogune, Bulongu, Tadanabu Bogu, Bulongne, Sechi, Tadanabu Bogu, Talebe, Quacha, Ti Dori. Periya periba saten saja diau dia biare niya malave puidu the bodham mangane pugu the bodham mangane puguri piovi the bodham mangane pugu a bhalu ke lulu kili dari di kien doabido nauso ma neban gumya ma piu doabare diluleve sapiri ma kunsi bare the bodham mangane lusi enleve loyen de sudulu kuwa tumya gu puidu a sadi tenbe kili dari niya unlu bare suma lala bare tei lusi ne tegaramari ne tei kien ne tegaramari lara utei the bodjare sulusi Dilu Satin Sacha, Diaho Diabia, Lodel, Loyen Nisu, Kuya Nelunari, Malovari, Tapido, Nyamia Pido, Sandrajin, Jong Chipare, Kamadin, Betty, Yawata, Tajong Poyu, Alu Tataramari, Poyu Gurayo, Tegaramaru Gurayo, Balu Abad, me, the Botan Mambu, Lure, to the Tali, Chicken, Chine, Poyu, Yarava. Now they said, Tegaramari, Diga, the China, Diatoma, Jobia, Ome, Tana, Dila, Bawana. Dana Dila Bauna Ludeni Amaleve, Yeji Doma Palet, the Botan Mambu, Lure, Sudaligu, Pony Jovia Ome. Janet Garamari, Mwene Guleve, John Jubido, Tanari, Jujare. Nabido, John Eleve, Saudu Jare, Swanting and Eleve, Ludan Jare. Alu and Luaro, Loni Jarabe. Diniama Pointe to Jojinaga, Pabjojinale me. The Botan Man and Bogune, the Botan Mangan, Boguha, Judea in Tejido, Quachare. Dali who you did, Jemare. The Bodam Mangan Malebe, Didana Kudua, Dana Loyen, the Gilidari, King, King, Bido, Nepandi, Nemo, Pilduanai Mare. Point of Gilida came with Lansing in Horekama, Bawana, Dagaro, a council me. Dodo, Bawanai, Loya Malazo, Poydu, Sabi Mashibare. Dana Dila Bawana Ludeniama, Poydu, Dana Dila Bawana, Dongu Loha, Gilida Kene, Lo. Dana Kuluji and Lebe, Kuma Moni, the PC, Dredani. ပစ္စည်းတွေကိုစွန့်လိုက်ပြီဆိုရင်လောဘကိုစွန့်ပစ်လိုက်ရရောက်ပါတယ်။တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့ပစ္စည်းကိုသုံးဆောင်ပါစေ။သုံးဆောင်ပြီးတော့ယနေ့တိတိတည်းအတွက်စာသင်စာချတွေလုံးပြီးတော့အသိဉာဏ်တွေရပါစေ၊ညာသာဖျောက်ပြုတရားရှုမှတ်မှုတွေလုံးနိုင်ပါစေဆိုရင်မေတ္တာတရားတွေဖြည့်သွားတော့ဒါနကိုလုံရင်းနဲ့လည်းပဲကိလေသာတွေကင်းအောင်ကြိုးစားရပါတယ်။တိလာသောက်တည်ရင်းနဲ့လည်းပဲကိလေသ ုံးမျိုးလုံးဖွင့်ပြခဲ့ပါတယ်။အဲဒါပေမဲ့တစ်ခါတည်းရင်အထင်မှားတတ်တယ်ပေါ့။ဒါနသီလမလိုပါဘူး။ဒါမျိုးလေးတွေအထင်မှားတတ်တယ်။ဘုန်းကြီးတို့မေတုံမင်းကြီးလက်ထက်တုန်းကယောမင်းကြီးဥဖို့လိုက်ဆိုတာရှိခဲ့တယ်။ယောမင်းကြီးဥဖို့နိုင်ရလဲပဲအဲ့ဒီဘုန်းကြီးတို့သူ့ရဲ့စာအုပ်တုံးမှာဘာသွားရေးခဲ့တယ်လဲဆိုတော့ဒါနသီလဒါနတွေသီလတွေဟာနိဗ္ဗာန်မရောက်တည်နိုင်ဘူးဆိုတဲ့အဓိပ္ပာယ်မျိုးပါလာရေးတဲ့အတွက်ဘုန်းကြီးတို့ဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးကစိတ်ဓာတ်ပိဒါနဏီကျမ်းဆိုတာရေးပြီးတော့မဟုတ်တဲ့အကြောင်းခြေပပြီးတော့ရေးခဲ့ဘူးတဲ့ပေါ့အဲ့တော့ဒီနေရာမှာဘုန်းကြီးတို့စာပေလေးနဲ့ညှိပြီးတော့ကြည့်လိုက်မယ်ဒါနသီလဆိုတဲ့ဝေယဝိသဆိုတဲ့အလုပ်တွေဟာတကယ်မလုပ်ရဘူးလားဒါလေးကိုသိစရာလိုလာတယ်အဲ့တော့ဘုန်းကြီးတို့စာပေမှာဘယ်လိုဖွက်ချပြတယ်ဆိုတော့ကိုယ့်ကိုယ်ကိုစစ်စစ်လိုက်ပါတဲ့ကိုယ့်ကိုယ်ကိုစစ်စစ်တဲ့အခါမှာတချို့ပုဂ္ဂိုလ်တွေကဒါနာလည်းမလိုဘူးသီလသွားပြီးတော့ခံယူစရာလည်းမလိုဘူးဝေယဝိသလည်းမလုပ်စရာမလိုဘူးဒီလိုပုဂ္ဂိုလ်တွေလည်းပဲရှိတယ်တရားပဲရှုမှတ်ရမယ့်ပုဂ္ဂိုလ်လည်းရှိတယ်ဒီလိုမှမဟုတ်ဘဲနဲ့တချို့ပုဂ္ဂိုလ်တွေကြတော့ဒါနာလည်းပဲလုပ်ရမှာပဲဝေယဝိသကုသိုလ်လည်းပဲလုပ်ရမှာပဲနောက်ပြီးတော့သီလတရားလည်းပဲစောင့်တည်ရမှာပဲတရားလည်းရှုရမှာပဲသုံးမျိုးလုံး ခွင့်သင့်တယ်လို့လုပ်ရမယ့်ပုဂ္ဂိုလ်ကလည်းပဲတအုပ်စုရှိပါတယ်ခွန်ကြီးတို့စာပေမှာဖွဲ့ချပြထားတာရှိပါတယ်အဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးဟာခွန်ကြီးတို့ဒါနသီလတွေလုပ်မလုပ်ရမှာလဲဝေယဝိစ္စတွေမလုပ်ရမှာလဲစာသင်စာချတွေတရားဟောတရားပြတွေဘယ်လိုပုဂ္ဂိုလ်တွေမလုပ်ရမှာလဲဆိုတော့ခွန်ကြီးတို့စာပေမှာရှိတယ်အာရတဝိပဿနာပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေကတော့ဝေယဝိစ္စလည်းမလုပ်နဲ့စာသင်စာချတရားဟောတရားပြလုပ်နေလဲလုပ်မနေနဲ့နောက်ပြီးတော့ဒါနသီလလုပ်နေလဲလုပ်မနေနဲ့အချိန်ကုန်တယ်တဲ့တမာရီပြက်တယ်အာရတဝိပဿနာပုဂ္ဂိုလ်ဆိုတာဘယ်လိုလဲဆိုတော့တရက်ကို24နာရီရှိတယ်ဆိုရင်အဲ့ချိန်မှတပါပါလုံးနေတယ်အချိန်မပြတ်တရက်ဆက်24နာရီတွင်မှတတိရှိနေတယ်မြတ်နိုးနေတယ်မြတ်တတိပဋ္ဌာန်တရားနဲ့နေတယ်ကိုယ့်ရဲ့ကိုယ်မူရာတွေကိုသိအောင်လုပ်ပြီးတော့ကိလေသာတွေပယ်တယ်ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတာတွေလောဘကြည်ရင်ဖြစ်တယ်လို့သိပြီးတော့ဒီဟာတွေပယ်တယ်စသဖြင့်24နာရီတရက်ဆက်ကိလေသာတွေပယ်အောင်ခုပဲနိဗ္ဗာန်ရမယ်ဆိုတဲ့စိတ်တည်းနဲ့ကြိုးစားအထုတ်တဲ့ပုဂ္ဂိုလ်ကြဟုတ်တယ်တဲ့သူတို့ဒါနသွားမလုံနဲ့ဒါနလုပ်ရင်ဘာဖြစ်လဲဒါနလုပ်တဲ့အချိန်မှာခွန်ကြီးတို့ဝေယဝိသလောက်ရတာနဲ့တမာရီတွေပြက်ပြားသွားမှာပေါ့သီလခောက်တီမသွားနဲ့ဟုတ်တယ်ဘာဖြစ်လို့လဲဒီလိုပုဂ္ဂိုလ်မျိုးက24နာရီတရက်ဆက်နိုးနေတဲ့အချိန်ဒီမှာအဲ့ချိန်မှာတပါနိဗ္ဗာန်ကိုခုပဲရရမယ်လို့ရှုမှတ်နေမြတ်စွာဘုရားကဝေယဝိသလည်းမလုံနဲ့စာသင်စာချလည်းမလုံနဲ့တရားဟောတရားပြလည်းမလုံနဲ့ဆက်တိုက်ရှုမှတ်ပါတဲ့ဒီလိုပုဂ္ဂိုလ်မျိုးကခုပဲနိဗ္ဗာန်ရမယ်ဆိုပြီးတော့တကယ်စိတ်အားထက်သန်သန်နဲ့ရှုမှတ်နေတဲ့အတွက်ဒီလိုလုပ်တယ်မလုပ်နဲ့ဆိုပြီးဘုန်းကြီးတို့စာပေမှာဖွဲ့ချပြီးတော့ဟောထားတာရှိပါတယ်ဒီလိုမှမဟုတ်ပဲနဲ့24နာရီတရက်ဆက်နိုးနေတဲ့ချိန်ဒီမှာအဲ့ချိန်မှာတပါတရားရှုမှတ်တာမဟုတ်ဘူးစီးပွားရေးလည်းပဲလုပ်မယ်သာသနာပြုလုပ်ငန်းတွေလည်းပဲဆောင်ရွက်မယ်မိဘကိုလည်းပဲပြုစုလုပ်ကျွေးမယ်နောက်ပြီးတော့ရဲရဲရွာရဲလောကဝတ္တေကိုလည်းပဲစေနာထားပြီးတော့လုပ်မယ်ဆိုရင်တော့မဟုတ်ဘူးဒါနာလည်းပဲလုပ်ရမှာပဲကိုယ့်ရဲ့ပြိတ္တကိုယ့်ရဲ့လုံသမားတွေကိုစွန့်အားရှိတဲ့မြတ်ပေးကံစွန့်ကျဲကိုယ့်ကိုယ်ခွေတဲ့ကိုယ့်ကိုယ်အသိဉာဏ်ပေးနေတဲ့သာသနာတော်ကြီးစီးပွားရေးမလုပ်တဲ့တန်ဃာတော်ရှင်မြတ်တွေကိုစွန့်အားရှိတဲ့မြတ်ထောက်ပံ့လှူဒန်းဒါမျိုးလေးတွေပေါ့ကိုယ့်ရင်ပေးမှာပညာမသင်နိုင်တဲ့ကလေးတွေချီရင်ပညာသင်ကြနိုင်အောင်ထောက်ပံ့ပေးနောက်ပြီးတော့သေကုသမှုယူရန်အတွက်ငွေမရှိတဲ့ပုဂ္ဂိုလ်တွေကိုတတ်နိုင်တဲ့မြတ်ထောက်ပံ့ပြီးတော့အသက်တစ်ချောင်းကိုကယ်ကောင်းတဲ့အတွက်ဒါမျိုးလေးတွေလုပ်ပြီးလုပ်ရမှာပဲဘာဖြစ်လို့လဲကိုယ့်ကလူလောကထဲမှာနေတယ်စာတင်စာချနဲ့လုံနေတယ်တရားဟောတရားပြလဲလုံနေပါသေးတယ်ဆိုလို့ရှိရင်တော့ဒါနသီလအပြည့်မပြောရဘူးဝေယဝိသအပြည့်မပြောရဘူးစာတင်စာချအပြည့်မပြောရဘူးတရားဟောတရားပြတာကိုအပြည့်မပြောရဘူးဘာဖြစ်လို့လဲကိုက24နာရီတည်းတည်းနိဗ္ဗာန်ကိုလိုချင်လို့အားထုတ်နေတဲ့အချိန်မဟုတ်ဘူးကိုက24နာရီတည်းတည်းနိဗ္ဗာန်ကိုလိုချင်လို့တလအားထုတ်တယ်ဆိုရင်အဲ့ဒီတလအတွင်းမှာဒါနာလဲသွားမလုံနဲ့သီလစောင့်တည်မှုတွေနောက်ပြီးတော့စာတင်စာချတွေဝေယဝိသတွေလည်းမလုံနဲ့တဲ့အာရတဝိပဿနာပုဂ္ဂိုလ်ဖြစ်နေတဲ့အတွက်ဒီပုဂ္ဂိုလ်ကတလဒိဋ္ဌံထားရင်တလအတွင်းဘာမှမလုပ်နဲ့တရားပဲရှုပါတယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့ဒါနလုပ်ရင်းနဲ့လည်းပဲသဘောထားမှန်မှန်လေးနဲ့လုပ်လို့ရှိရင်ဒါနဆိုတာကိုကလူမှုရေးလည်းပဲလုပ်တယ်စီးပွားရေးလည်းပဲလုပ်တယ်သာသနာလည်းပဲပြုတယ်မိဘကိုလည်းပဲပြုစုလုပ်ကျွေးတယ်ကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့သားတွေသမီးတွေတူတွေတူမတွေကိုလည်းပဲမိမိတို့စွမ်းအားရှိသမျှစောင့်ရှောက်နေရသေးတယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့ကုသိုလ်မျိုးစုံလုပ်ရတာပဲနောက်ဆုံးဈေးရောင်းရင်တောင်မှဘာလဲဆိုတော့ဩဈေးဝယ်ပုဂ္ဂိုလ်တွေကငါတို့ရဲ့ကျေးဇူးရှင်တွေသူတို့ဟာငါတို့ကိုသူတို့အားပေးတဲ့အတွက်ငါတို့မှာအမျက်တွေရပြီးတော့လှူနိုင်တန်းနိုင်တယ်ငါတို့မှာစားနိုင်တောက်နိုင်တယ်မိဘကိုထောက်ပံ့နိုင်တယ်ဩဈေးဝယ်တဲ့ပုဂ္ဂိုလ်တွေကငါတို့ရဲ့ကျေးဇူးရှင်တွေပါလားအလုံသမားတွေကလည်းပဲငါတို့ကိုဝိုင်းဝန်းပြီးတော့စီးပွားရေးဖြစ်အောင်လုပ်နေတဲ့ပုဂ္ဂိုလ်တွေကျေးဇူးရှင်တွေပါလားဆိုပြီးတော့သူတို့ဘုံမှာဝန်ဆောင်မှုလေးတွေကောင်းကောင်းလုပ်ပေးတယ်ဈေးဝယ်တဲ့ပုဂ္ဂိုလ်လည်းပဲပစ္စည်းလေးတွေသန့်ရှင်းအောင်တတ်နိုင်မယ်မြတ်စေနာထလုပ်ပေးတယ်ဆိုရင်အဲ့ဒါဈေးရောင်းရင်းနဲ့ကိုယ့်ရဲ့နှလုံးသားထဲမှာဓမ္မတွေကိန်းသွားတယ်ဘာဓမ္မလဲမေတ္တာတရားတွေပါဈေးဝယ်တဲ့ပုဂ္ဂိုလ်တွေမနစ်နာစေခြင်းနဲ့ကရုဏာတရားတွေကိန်းဆိုရင်ဈေးရောင်းရင်းနဲ့လည်းပဲသဘောထားမှန်ကန်လို့ရှိရင်ပါရမီတွေဖြစ်သွားတာပဲဒီလိုမှမဟုတ်ပဲနဲ့ကိုယ်အမျက်ရဖို့အတွက်သူပါဘောမှာမငဲ့မညာနဲ့လုပ်ပြီဆိုရင်မေတ္တာကရုဏာတွေခံချောက်ပြီးတော့ဈေးရောင်းရင်းနဲ့လည်းပဲအကုသိုလ်တွေဖြစ်တတ်ပါတယ်ဒါကြောင့်မို့ခွန်ကြီးတို့သာသနာပြုမဲ့ပုဂ္ဂိုလ်ဒီလိုပုံပုံမျိုးတွေကဒါနာလည်းပဲလုပ်ရမှာပဲဈေးလည်းပဲရောင်းရမှာပဲတို့တော့သဘောထားလေးပြင်ပြီးတော့လုပ်ရတယ်တဲ့ဒါကြောင့်မို့ဒါနာလုပ်တဲ့နေရာမှာလည်းပဲသဘောထားမှန်ဖို့လိုအပ်တာပဲဆိုတော့ဘုန်းကြီးပြောခဲ့တယ်လို့တန်ဃာတော်ရှင်မြတ်တွေချမ်းသာစေဖို့တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့ဆွမ်းကိုစပြီးတော့ခြာလောင်ခြင်းကင်းပြီးတော့ချမ်းသာစေဖို့စာတင်စာချလုံဆောင်နိုင်စေဖို့ညာသာမပฏิပတ်ဖြစ်တဲ့မေတ္တာတရားတွေပွားစေနိုင်မှုတရားရှိမှနိုင်မှုဒီလိုစိတ်ထားနဲ့လူပြီးဆိုရင်ကိုယ့်ရဲ့ဌာနမှာအတန်ဃာတော်ရှင်မြတ်တွေချမ်းသာစေခြင်းနဲ့မေတ္တာတရားတွေလောဘဒေါသမဖြစ်ပါဘူးဒီလိုမှမဟုတ်ပဲနဲ့ငါတို့မလူလို့မကောင်းသေးပါဘူးငါတို့အလူကိုဘယ်သူမလာလို့ရှိရင်မျက်နှာငယ်တဲ့စသည်ဖြင့်သူများမလာမှာဆိုတဲ့ဒေါသတရားတွေ သူများကနေပြီးတော့ဘသူဖြင့်လှူလိုက်တာဆိုပြီးတော့သဘောကျတဲ့လောဘတရားတွေဒီလိုသူများချီးကျူးခံခြင်းလို့လောကီစည်းစိမ်တွေတက်ရှင်လို့တန်တရာမစည်းဘွားဥစ္စာတွေနဲ့ခံစားခြင်းလို့ဆိုတဲ့စိတ်နဲ့လှူပြီးဆိုရင်လည်းဒါသဘောထားမမှန်ကန်ဘူးလို့ခေါ်ရတယ်။လှူရင်းလှူရင်းနဲ့ဘေးမှာအကုသိုလ်တွေခြံရံနေပါတယ်။ဒီလိုပုဂ္ဂိုလ်မျိုးကတိမ်ပေါင်းထောင်ချီပြီးတော့လှူနေစေုံနဲ့ငြိမ်းချမ်းမှုမရပါဘူး။ဘုန်းကြီးတို့ဒါလေးဟာသိပြီးတော့လိုအပ်တယ်။ဘုရားဘာသာဝင်တွေဆိုတာတရားသွေးရတော့ပါနေတာပဲ။လှူခြင်းတန်းခြင်းတာပဲ။သို့တော့တချို့ကသဘောထားမှန်မှန်နဲ့လှူတတ်တယ်။တချို့ကသဘောထားမှန်မှန်နဲ့မလှူတတ်တဲ့အတွက်ဘုန်းကြီးတို့နိဗ္ဗာန်ရမှုနိဗ္ဗာန်ထောက်ပံ့ပြုမှုမပြုမှုကြာကွဲပြားသွားတတ်ပါလေ။တန်တရာမှာဘုန်းကြီးတို့အကျိုးပေးတယ်ဆိုတာပစ္စည်းပုံကြီးကသွားပြီးတော့အကျိုးပေးတာမဟုတ်ပါဘူး။ဥပမာဘုန်းကြီးနည်းနည်းလေးပြောပြအောင်မယ်။လူတစ်ယောက်ကတသိန်းတန်လှူတယ်။နောက်တစ်ယောက်ကလည်းပဲတသိန်းတန်လှူတယ်။ဘေးကမြင်တော့ဟာသူတို့မြင်လှူတန်းလိုက်တာ။ငွေသိမ့်ချီပြီးတော့လှူလိုက်တာ။ဒါမျိုးလေးမြင်တယ်။ဒါနာတွေသိကြီးကျယ်သွားတယ်လို့ထင်ရတယ်။ဒါပေမဲ့လို့တဦးသောပုဂ္ဂိုလ်ကဘာလဲဆိုတော့ဒီတသိန်းတန်လှူတဲ့ပစ္စည်းအပေါ်မှာသူကနေပြီးတော့ငါမို့လို့လှူနိုင်တာငါပစ္စည်းလှူလိုက်တဲ့အတွက်ဒီကြောင့်မှာတော့ငါထင်ပေါ်တယ်ဒီလိုလှူလဲလှူချင်ငါတန်တရာမှာတော့အကျိုးတွေပြန်ပြီးတော့ပေးရင်ငါမှာစီးပွားဥစ္စာတွေနဲ့ဒီဘဝမှာလည်းအကျိုးပေးမယ်နောက်ဘဝလည်းစီးပင်ဥစ္စာတွေခံစားရမယ်လူချမ်းသာနဲ့ချမ်းသာတွေနဲ့တွေ့ဆုံရမယ်ဆိုတဲ့စိတ်နဲ့လှူလို့ရှိရင်ဘာဖြစ်တယ်လဲသဘောထားမှန်မှန်ကန်တဲ့အတွက်သူ့ရဲ့တသိန်းကိုလှူတာဟာအကုသိုလ်တွေရောထွေသွားပါတယ်စီးပွားရေးဖြစ်ချင်တာလောဘတရားနောက်ပြီးတော့သူများကြည့်ရမှာဆိုတာဒေါသတရားနောက်ပြီးတော့ပေါ်လွင်ထင်ရှားကျင်တာမာနတရားလောဘတရားဒီလိုတရားတွေနဲ့လှူသွားတယ်နောက်တဦးသောပုဂ္ဂိုလ်ကတော့သဘောထားမှန်မှန်ကန်ကလေးနဲ့ဒီတသိန်းကိုတန်ဃာတော်ရှင်မြတ်တွေလှူတာမဟုတ်ဘဲနဲ့စောစောကလို့ပေါ့เจ้าမနေနိုင်တဲ့ပုဂ္ဂိုလ်ကျမကြီးမကောင်းတဲ့ပုဂ္ဂိုလ်ငါဒီလိုဆေးကုပေးလိုက်တဲ့အတွက်ចောင်းထားလိုက်တဲ့အတွက်သူဟာသူ့ဘဝမြင်မသွားပါစေဆိုတဲ့စိတ်နဲ့လှူလိုက်လို့ရှိရင်လည်းငွေတသိန်းဟာကုန်သွားတာပဲသို့တော့သူ့မှာတော့မေတ္တာတရားတွေခြံရံသွားပါတယ်အဲဘဝတိုင်းဘဝတိုင်းမှာတန်တရာမှာနိဗ္ဗာန်မရသေးလို့ကျင်လည်ရပြီဆိုလို့ရှိရင်ငွေတသိန်းကလာပြီးတော့အကျိုးပေးတာမဟုတ်ပါဘူးအဲ့ဒီတသိန်းပေါ်မှာထားတဲ့စိတ်တဲ့စေတနာကံတရားကအကျိုးပေးတာပါဂုံပကာတနာတွေနဲ့မမောပြီးတော့လှူတဲ့ပုဂ္ဂိုလ်ဟာငွေတသိန်းတော့ကုန်သွားတာပဲသူ့ရဲ့စေတနာဟာအကုသိုလ်တရားတွေနဲ့ရောထွေးသွားတဲ့အတွက်ဖြစ်ရဘဝတိုင်းမှာကံဆိုတာအကျိုးပေးဆိုတာမကြီးကျယ်ပါဘူးတောင်းတလည်းမကြီးကျယ်ဘူးမတောင်းတလည်းမကြီးကျယ်ပါဘူးသောသောကတသိန်းကုန်ခံတဲ့ပုဂ္ဂိုလ်ဟာစိတ်စေတနာလေးတွေဟာဈေးကုပေးလို့ရှိရင်သူချမ်းသာပါသည်အသက်တစ်ချောင်းသူရဲ့အသက်တချောင်းဆိုတော့ရာခဲ့တယ်သူ့ဘဝဖြောင့်ဆင်းသွားပါစေ။ကျောင်းပညာရေးထားပေးလို့ရှိရင်လည်းပဲသူဟာတန်းပညာတွေနဲ့လောကသာသနာအတွက်ကောင်းချီးပြုနိုင်ပါစေ။ဆိုရင်သူ့ရဲ့တသိန်းစုတဲ့စိတ်စေတနာတွေဟာမေတ္တာတရားတွေဝန်းကျင်နေတဲ့အတွက်သူ့ရဲ့ကံဟာနောက်ဘဝရောက်လို့ရှိရင်ကံဟာသိကြီးကျယ်တဲ့အတွက်အကျိုးပေးတရားကြီးကျယ်သွားပါလေ။ဒါကြောင့်ဘုန်းကြီးတို့လူတွေမြင်တယ်လို့ပေါ့။ဘသူအပြင်သိန်းတွေထောင်ချီလှူလိုက်တာသိဒါနာကြီးကျယ်တာပဲ။အဲ့ဒီငွေတွေသိန်းပေါင်းထောင်ချီတာကနေပြီးတော့တန်တရာကိုလိုက်ပြီးတော့အကျိုးမပေးပါဘူး။အဲ့ဒီသိမ်းမောင်းထောင်ချီလှူတဲ့အချိန်မှာကိုယ့်ရဲ့ထားတဲ့စိတ်စေတနာကလားကံတရားအဖြစ်နဲ့ပြောင်းလဲပြီးတော့တန်တရာမှာကြိုးပေးတာဆိုတာဒါလေးကိုခွန်ကြီးကနားလည်သေးခြင်းပါတယ်။ဒါကြောင့်မို့ဒီဒါနပြုတဲ့နေရာမှာအကျိုးပေးမှုနိဗ္ဗာန်ရောက်မှုမရောက်မှုနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်မဖြစ်ဆိုတာကိုယ့်ရဲ့စိတ်စေတနာပေါ်မှာမူတည်ပါတယ်။စိတ်စေတနာသင်္ကန်းလေးတစ်စုံလှူလိုက်တယ်။သင်္ကန်းလေးတစ်စုံကိုအကြောင်းပြုပြီးတော့ခွန်ကြီးတို့စိတ်စေတနာတွေဟာအော်ငါသင်္ကန်းဝတ်ပြီးတော့တန်ဃာတော်ရှင်မြတ်အချက်ကြောက်ဒီဖုံးလွှမ်းသွားမယ်။လေတံမူတံအပူတံအေးတံဒီခံနိုင်သွားမယ်။မချင်နေကြိုက်တာကိုတော့ထိုက်တန်အပြင်ခံနိုင်သွားမယ်အဲ့တော့ငါရဲ့သင်္ကန်းကိုဝတ်ပြီးတော့စတင်စားချတရားဟောတရားပြတွေလှုပ်လိုက်မယ်ဆိုပြီးတော့စိတ်စေတနာတွေကသင်္ကန်းတစ်စုံထဲမှာဖြန့်ကျက်လိုက်ပြီဆိုရင်နောက်ဘဝမှာသင်္ကန်းကလာပြီးတော့အကျိုးပေးတာမဟုတ်ပါဘူးအဲ့ဒီသင်္ကန်းကိုကိုကနေပြီးတော့တူတဲ့အခါမှာထားတဲ့စိတ်နေစိတ်ထားဒီစိတ်နေစိတ်ထားကံတရားရှင်နဲ့ပြောင်းလဲပြီးတော့အကျိုးကြီးကျယ်ဖို့ပဲအကျိုးပေးသွားပါတယ်တဲ့ဒါလေးကလည်းသိပြီးတော့အံ့ဩစရာကောင်းပါတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေအများစုကပစ္စည်းတွေလိုက်ကြည့်အကျိုးပေးတယ်လို့များယူဆသလားမသိဘူး။ဘယ်သူကများလှူဒန်းနိုင်လိုက်တာ၊သိကြီးကျယ်တာပဲ။ငါတို့များမလှူဒန်းနိုင်ဘူးဆိုပြီးတော့ဒါလေးကိုပဲတွေးတွေးပြီးတော့အားမရတယ်။ဘုန်းကြီးကအဲ့လောက်ကလေးမဖြစ်စေချင်ဘူး။အော်အကြီးကျယ်လှူဒန်းပြီးတော့သူတို့လည်းပဲစိတ်စေတနာကောင်းကောင်းလေးနဲ့ကြီးကျယ်နိုင်ပါစေ။စေတနာတွေကိုကောင်းကောင်းမွန်မွန်ထားနိုင်ပါစေ။ငါလည်းပဲသူတို့တော့မလှူဒန်းနိုင်တော့မှစေတနာတော့သူတို့တွေကပိုအောင်ထားပြီးတော့ကြိုးစားမယ်ဆိုရင်အယုံမရှိပါဘူး။ဒါလေးတွေကဘုန်းကြီးတို့သိလို့အပ်ပါတယ်။ဒါကြောင့်ဒါနာပြုတဲ့နေရာမှာလည်းပဲဘာလို့အပ်ပါတယ်။သဘောထားမှန်ဖို့လိုအပ်တယ်ဆိုတာအားလုံးကိုဘုန်းကြီးသိစေချင်ပါတယ်။နောက်သီလပိုင်းဆိုင်ရာလေးဘုန်းကြီးနည်းနည်းပြောမယ်။သီလစောင့်တည်တဲ့နေရာမှာလည်းပဲဒီလိုပဲ။၈ပါးသီလစောင့်တည်တယ်ဆိုရင်တချို့ကငါတို့က၈ပါးသီလကိုတဝါတွင်လုံးစောင့်တည်တာဆိုပြီးတော့ရက်တွေကိုတွန်းပြီးတော့သူကဂုံယူတတ်ပါတယ်။အဲ့တော့ငါတို့ကသီလတဝါတွင်လုံးစောင့်တည်တဲ့ရက်ပေါင်းဘယ်လောက်ဘသူတို့မြင်တဝါတွင်တို့မြင်တရက်တောင်မှဥပုသ်ဆောင်တာမတွေ့ပါဘူးသူပြီးသူများကိုထင်သေးတဲ့စိတ် ကိုကိုကိုတော့ခြေပြားထောက်ခြင်းနဲ့စိတ်နဲ့သီလထောက်တည်ပြီဆိုရင်သူ့ရဲ့သီလဟာလည်းသဘောထားမှန်မှန်ကန်တဲ့အတွက်အကျိုးမကြီးမားပါဘူး။ဘာဖြစ်လို့လဲဆိုတော့သီလထောက်တည်တဲ့အချိန်မှာမာနတရားတွေဖြစ်နေတယ်။ငါမို့လို့ထောက်တည်နေတယ်။ငါတို့ကဝါရင်းသုံးလထောက်တည်တာ။ဘယ်သူတို့မြင်ဝါရင်းသုံးလပလုံတရက်တောင်မှနိုင်နိုင်ပါဆိုပြီးတော့သူများကိုနှိမ်ချခြင်းနဲ့စိတ်ကိုယ်ကိုယ်ကိုမြောက်ကြွားခြင်းနဲ့စိတ်ဒီလိုစိတ်နဲ့ဆိုရင်သဘောထားမှန်မှန်ကန်တဲ့အတွက်ဒီသီလဟာလည်းရက်ပေါင်းများစွာထောက်တည်ပြီးမယ်အကျိုးပေးကြတော့ဒီရက်တွေကသွားပြီးအကျိုးပေးတာမဟုတ်ပါဘူး။ဘာအကျိုးပေးတယ်လဲဆိုရင်သူ့ရဲ့သီလထောက်တည်တဲ့စေတနာနည်းနေလို့ရှိရင်စောစောကမာနတရားတွေသူများကိုနှိမ်ချခြင်းနဲ့တရားတွေဒီတရားတွေကဘဝမှာအနောက်ချက်တွေနဲ့ဖြည့်ပြီးတော့သီလကအကျိုးပေးတာဟုတ်ပဲအနောက်ချက်ကင်းကင်းနဲ့အကျိုးမပေးနိုင်ပဲဖြစ်သွားတတ်ပါတယ်။ဒီလိုမှမဟုတ်ပဲနဲ့ဘုန်းကြီးတို့သီလတစ်လေးတည်းရဲ့ထောက်တည်တယ်ငါးပါးတိလာလေးဆောက်တည်တယ်ထားပါတော့ရှစ်ပါးတိလာမဆောက်တည်နဲ့ဦးအဲ့တော့ငါသူများတသက်ချင်းမှရှောင်ကျင်လိုက်တယ်သူများတသက်ချင်းမှရှောင်ကျင်လိုက်တဲ့အတွက်ငါနဲ့ဆက်နေတဲ့တတဝါလေးတွေပရွက်စိတ်လေးတွေဂျပိုးလေးတွေချမ်းသာကြပါစေလို့ဒီလိုစိတ်လေးနဲ့ဘုန်းကြီးတို့ဆောက်တည်တယ်အဲ့တော့ကာမိတုမိစ္ဆာသာရဆောက်တည်တယ်အဋ္ဌိနာဒနာဆောက်တည်တယ်အဋ္ဌိနာဒနာသူများဥစ္စာမခိုးဘူးဆိုရင်သူနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေမှာဘုန်းကြီးတို့အိမ်ကြီးချင်းမှာတခိုးများရှိရင်ဘုန်းကြီးတို့ဘယ်လောက်စိတ်ပူရကြလဲကိုယ်ဆိုလို့ရှိရင်ဘုန်းကြီးတို့မန္တလေးမှာကြားနေရတယ်အာအနုကျန်းစီသားတို့ဓမြတိုက်သားတို့အဲ့တော့ဒီလိုတကိုးဓမြတွေပေါ်နေပြီဆိုလို့ရှိရင်တိတ်ပြီးတော့သိချင်းရရတယ်ကြောက်ကြောက်လန့်လန့်နဲ့နေရတယ်အဲ့တော့ကိုယ်လည်းပဲဒီသီလကိုလုံခြုံအောင်လုပ်ပြီးတော့ကိုကသီလကိုလုံခြုံပါတယ်မြင့်နိုးပါတယ်ဆိုလို့ရှိရင်သူများဥစ္စာမခိုးပါဘူးဆိုရင်ကိုနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေလည်းပဲအိမ်ကြီးချင်းတွေလည်းပဲသိချမ်းသာကြကိုနဲ့ဈေးရောက်သေးဝယ်လုပ်တဲ့ပုဂ္ဂိုလ်တွေလည်းပဲဟာ तू ကသိသီလရှင်ကျေတာမဟုတ်တာတော့ဘယ်တော့မှမလုပ်ဘူးစိတ်ချဆိုပြီးတော့ပေါင်းတင်ရတာသိချမ်းသာမှုလေးတွေဖြည့်သွားတယ်အဲ့ဒီသိချမ်းသာမှုကိုဘယ်သူကပေးတာလဲသီလထောက်တည်တဲ့ပုဂ္ဂိုလ်ကပေးရရောက်ပါတယ်ကာမိတုမိစ္ဆာသာရဆိုလိုရင်းနဲ့ဒီတိုင်းပဲအသားစုတမိမျိုးလေးတွေကိုဖြည့်ဆည်းတဲ့ပုဂ္ဂိုလ်များအိမ်နှန်းရှိလို့ရှိရင်ကိုယ့်ရဲ့တမိရှင်လေးဒါတွေကသိပြီးတော့သိပူရတာပဲတကယ်လို့ကိုချင်းသီလကောင်းတဲ့မျိုးသားတယောက်မျိုးသမီးတယောက်ကိုယ့်ပတ်ဝန်းကျင်မှာရှိရင်ကျေးဇူးတင်လိုက်တာသိချမ်းသာလိုက်တာသေရဲ့လည်းပဲဒီတိုင်းပဲသေရဲ့တောက်လာလို့ရှိရင်သားသမီးတွေမှာမျက်နှာငယ်ရဇနီးမယားတွေမှာသိပြီးတော့ဒုက္ခရောက်ရအကျသမမယားခေါ်ခံရကိုယ်ကဒီရက်တော့လို့ရှောင်ကျင်လိုက်တယ်ဆိုလို့ချင်းသာသမီတွေမျက်နှာပွင့်နေစိတ်ချမ်းသာတယ်မိသားစုစိတ်ချမ်းသာတယ်မိဘတွေစိတ်ချမ်းသာတာဟာဘသူကပေးရရောက်တယ်လေဒါလည်းပဲခွန်ကြီးတို့ဒီငါးပါးသီလ၆တည်တဲ့ပုဂ္ဂိုလ်ဟာဒီစိတ်ချမ်းသာမှုတွေကိုပေးရရောက်ပါတယ်ငွေသိမ့်ချီပေးလို့ဒါတော့စိတ်ချမ်းသာမှုရခြင်းပါရပါလိမ့်မယ်သို့သောသီလ၆တည်လိုက်တဲ့အတွက်ပုံဝင်ခြင်းမှာစိတ်ချမ်းသာသွားတယ်အဲ့ဒီစိတ်ချမ်းသာမှုတွေသူတို့ကအားလုံးရကြပါစေငါ့ကိုကြောင်းပြုပြီးငါသီလ၆တည်တဲ့အတွက်သူတို့အားလုံးစိတ်ချမ်းသာကြပါစေဆိုရင်အဲ့ဒါသဘောထားမှန်ကန်တဲ့၆တည်တာဖြစ်တဲ့အတွက်သူ့ရဲ့သီလ၆တည်တဲ့စိတ်စေတနာတွေကငါးပါးသီလလေး၆တည်လိုက်အောင်၈ပါးသီလမ၆တည်နိုင်အောင်သူ့ရဲ့စိတ်စေတနာတွေကမေတ္တာတရားတွေဝန်ရံသွားတယ်စိတ်ချမ်းသာမှုတွေပေးလျော်ရောက်တဲ့အတွက်မဟာဒါနပစ္စည်းလူလာတဲ့ကြီးကျယ်တဲ့ဒါနတွေပေးလူရာရောက်ပြီးတော့ဒီပုဂ္ဂိုလ်ရဲ့စိတ်ပြေနာကြီးကျယ်သွားပါတယ်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ရာဘဝတိုင်းမှာတိတ်ပြီးတော့ကြီးမားတဲ့ကျိုးတွေရပြီးနိဗ္ဗာန်တည်းရောက်သွားနိုင်တယ်တဲ့သောသောကတဝါတွင်တော့ငါတို့၈ပါးတိလာဆောက်တည်တယ်ဆိုပြီးတော့သူများကိုနှိမ်ခြင်းလေကိုယ့်ကိုယ်ကိုယ်တော့ဆောက်တည်နိုင်တဲ့အတွက်ဂုံယူတယ်နေရာတိုင်းမှာမမေးဘဲနဲ့ဓာကြီးတွေကိုထုတ်ထုတ်ပြောနေတယ်ဒါဆိုလို့ရှိရင်လည်းစဉ်းစားကြရတော့ကောင်းပါတယ်ဒီရက်၈ပါးတိလာကလိုက်ပြီးကျိုးပေးတာမဟုတ်ပါဘူးစေပါတိလာကိုဘယ်နဲ့ဆောက်တည်တယ်ဆိုတဲ့ရက်ပိုင်းခြားကနောက်ဘဝမှာအကျိုးပေးတာမဟုတ်ပါဘူးသူ့ရဲ့စိတ်စေတနာကအကျိုးပေးတယ်ဆိုတာဒါလေးကိုသိသိကျင်းပါတယ်ဒါကြောင့်တိလာဆောက်တည်တဲ့နေရာမှာလည်းပဲဘာလိုအပ်ပါတယ်သဘောထားမှန်ကန်ဖို့လိုအပ်တယ်ဆိုတာဒါအလုံးရှင်းလောက်ပါတယ်နောက်တစ်ချက်ဘာဝနာဘာဝနာပွားတဲ့အခါမှာလည်းပဲဒီတိုင်းပါပဲတရားဝတရားပြစာချတဲ့ဘုန်းကြီးတွေမှာသဘောထားမှန်ကန်ဖို့လိုအပ်တယ်လို့ဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်တွေလည်းသဘောထားမှန်ကန်ဖို့လိုအပ်ပါတယ်ဘာလိုအပ်တယ်လဲဆိုတော့ဘုန်းကြီးတို့တချို့ကကြတော့ဝိပဿနာအားထုတ်တဲ့နေရာမှာဟာငရဲကြမှာဆိုလို့သွားထုတ်တာရတရားရှိတဲ့သဘောနဲ့အားထုတ်တာစီးပွားရေးတက်ခြင်းတို့အားထုတ်တာဒါဆိုလို့ရှိရင်မြတ်စွာဘုရားသဘောထားမမှန်ကန်ဘူးတဲ့ဒါမျိုးအားမထုတ်ရဘူးဘယ်လိုအားထုတ်ရမလဲငါ5မိနစ်တရားရှုမှတ်5မိနစ်တရားရှုမှတ်ရင်5မိနစ်5ရဲ့နှလုံးသားမှာလောဘဒေါသကိလေသာတွေငြိမ်းချမ်းသွားမယ်တဏှာကြီးတရားရှုမှတ်တယ်တဏှာကြီးတရားရှုမှတ်ရင်လည်း5ရဲ့နှလုံးသားထဲမှာလောဘဒေါသတွေတဏှာကြီးငြိမ်းအေးသွားလိမ့်မယ်ခொနရတရားရှိမှတ်တယ်ခொနရတရားရှိမှတ်ရင်လည်းငါရဲ့နှလုံးသားထဲမှာလောဘဒေါသမောဟတွေငြိမ်းအေးသွားလိမ့်မယ်လောဘဒေါသမောဟတွေရထာဝရငြိမ်းအေးသွားရင်နိဗ္ဗာန်ဆိုတာမရောက်ပြရသေးလို့ပြောလည်းပဲရောက်သွားမှာပဲဒါကြောင့်မို့ဒီလိုလောဘဒေါသမောဟငြိမ်းချမ်းခြင်းနဲ့စိတ်နဲ့တရားရှိမှတ်တယ်ဘုရားတို့လောဘဒေါသမောဟငြိမ်းချမ်းနေတဲ့မိသားစုတယောက်ထဲမှာတရားရှိမှတ်ပြီးတော့တကယ်ငြိမ်းချမ်းတဲ့ပုဂ္ဂိုလ်တယောက်ရှိလို့ရှိရင်သူ့ကိုကြောင်းပြုပြီးတော့မိဘတွေလည်းပဲအပူမဟတ်တော့ဘောစိတ်ချမ်းသာသွားတယ်တကယ်လို့သားသမီးတွေရဲ့တယောက်ယောက်ကဒေါသတွေရှူရှူရှဲရှဲနဲ့လောဘဆိုလို့ချင်းလည်းပဲမောင်နှမတွေကိုမထောက်ဖဲနဲ့တန်ဖိုးရှိတဲ့မေတ္တာတရားကိုမထောက်ဖဲနဲ့တန်ဖိုးမရှိတဲ့ပစ္စည်းကိုသိမ့်မမောတဲ့မောင်နှမတွေရဲ့တယောက်ယောက်ပါလာလို့ရှိရင် တန်ဖိုးရှိတဲ့မေတ္တာတရားတွေကတန်ဖိုးမရှိတဲ့ပစ္စည်းကိုကြောင်းပြုပြီးတော့ခြောက်ခံသွားတတ်ပါတယ်ဒီလိုပုဂ္ဂိုလ်မျိုးတယောက်ရှိလာပြီဆိုရင်သူ့ကြည့်ပြီးတော့ဘယ်မြင်လိုက်ရရင်သိချင်းရဲလိုက်တာဩလောဘသိကြည်တာပဲမိဘသိချမ်းသာဖို့လည်းမထောက်ဘောင်းနှမတွေရဲ့မေတ္တာတရားကိုလည်းနားမလဲသူ့လိုချင်တာလေးပဲသိချာတယ်ဆိုပြီးတော့ဒါမျိုးလေးတွေကိုခေါင်းကြီးကတန်ဝေကယူရပါတယ်အဲ့တော့ဒေါသကြီးတဲ့ဘောင်းနှမတွေမှာတယောက်ပါလာလို့ရှိရင်လည်းပဲဗာလေးပြောလိုက်ချူချဲချဲနဲ့ချမယ်ဟာနှက်မယ်ဟာရိုက်မယ်ဟာဒီလိုစိတ်တွေနဲ့ရှိရင်သူ့မြင်ရရင်ကိုပဲနှလုံးသားတွေကတိတ်တိတ်ခုံပြီးတော့ကြောက်စိတ်တွေကဝင်လာရပါတယ်အဲ့တော့ကိုက5မိနစ်တရားရှိမှတ်တော့5မိနစ်လောဘဒေါသကင်းသွားပြီဆိုရင်ကိုရဲ့ပထမထိတွေ့နေတဲ့မောင်နှမတွေမိဘသားချင်းတွေမှာ5မိနစ်ငြိမ်းချမ်းခွင့်ရသွားပါတယ်ကိုကလောဘဒေါသ5မိနစ်ငြိမ်းတဲ့အတွက်သူတို့လည်းပဲကိုနဲ့ဆက်ဆံရတဲ့အတွက်5မိနစ်ငြိမ်းချမ်းမှုအပြည့်အဝရသွားပါတယ်ကိုက9ရက်တရားရှိမှတ်လို့9ရက်ကိလေသာလေးတွေကင်းသွားပြီဆိုရင်အဲ့ဒီမိသားစုမှာလည်းပဲပဝန်းကျင်မှာလည်းပဲ9ရက်ငြိမ်းချမ်းမှုတွေပြေဝရာသွားတယ်တဲ့ကိုကိုယ်တိုင်ငြိမ်းချမ်းကြုံနေမှာကားပဲနဲ့သူတစ်ပါးလည်းငြိမ်းချမ်းကြပါစေဆိုတဲ့ကိလေသာငြိမ်းချင်တဲ့စိတ်သူတစ်ပါးကိုကိလေသာငြိမ်းချင်တဲ့စိတ်နဲ့တရားရှုမှတ်မှာဒါသဘောထားမှန်ကန်တဲ့တရားရှုမှတ်နည်းလို့ခေါ်ရပါတယ်။တောင်မြတ်စွာဘုရားကတဏှာမှာအပိစတံယေဝတန်တုဋ္ဌံယေဝနေတာယတဲ့ဒီတရားရှုမှတ်တဲ့အခါမှာလောဘဒေါသဆိုတဲ့တရားတွေနည်းဖို့ရှိတာလေးနဲ့ရောင်ရဲတတ်ဖို့ကိလေသာတွေကိုဖွာချဖို့ဒီလိုနည်းနဲ့ရှုမှတ်တာဟာအကောင်းဆုံးသဘောထားပဲဆိုပြီးမြတ်စွာဘုရားကအင်္ဂုတ္တရနိကေမှာလည်းဟောခဲ့ပါတယ်ပရိဝါပါဠိဝီနီပါဠိတော်မှာလည်းဟောကြားထားတာရှိပါတယ်ဒါကြောင့်မို့တရားရှုမှတ်တဲ့နေရာငမှာကိုပဲဘာလိုအပ်ပါသလဲသဘောထားမှန်ဖို့လိုအပ်တယ်ဆိုတာဒါလေးသဘောပေါက်ရှင်းခြင်းပါတယ်တချို့ကတရားကိုသွားပြီးတော့ပြင်းမာတတ်သေးတယ်ဘယ်သူဖြင့်တရားတွေထိုင်လိုက်တာတရားတွေဖြင့်ဘယ်နည်းထိုင်လိုက်တာထွက်လာရင်ဒေါသလောဘလည်းသူ့လောက်ကြီးတာမရှိဘူးဆိုပြီးတော့ကိုကအဋ္ဌဉဏ်ဖွဲ့ချမသိတော့တရားတော်ကိုသွားပြီးတော့စော်ကားတဲ့စကားလေးတွေပြောတတ်ပါလေအမှန်တရားတော်ဟာဘုန်းကြီးတို့တကယ်ဘာမှအပြစ်မရှိပါဘူးတရားတော်ဟာကျင့်သုံးတဲ့ပုဂ္ဂိုလ်မှယနေ့တရားဓမ္မတွေတရားလာနာတယ်နားတဲ့ချိန်မှလည်းပဲဘုန်းကြီးရဲ့တရားလေးကိုသိဆိုင်နေရင်လောဘဒေါသတွေငြိမ့်နေတာပဲခါတိုင်းကမှဈေးဆံရောက်နေလို့ရှိရင်တခါတရံတတိမထားမိရင်လောဘဒေါသတွေဖြစ်သွားအောင်မယ်ခုတရားနာတဲ့ချိန်မှပဲတရားရဲ့စွမ်းအားတတိဟာဘာဖြစ်လဲတရားပေါ်မှာစူးစိုက်လိုက်တဲ့တဲ့ပြိုင်နဲ့လောဘဒေါသတွေကင်းပြီးတော့အပူကင်းစင်တဲ့ဘဝရောက်သွားရပါတယ်နောက်ကျင့်ကြည့်လိုက်ကျင့်ကြည့်လိုက်လို့ချင်း၅ပါးတိလာလေးတစ်ခုကျင့်လိုက်ရင်၅ပါးတိလာကိုချမ်းသာတယ်လို့ပဝန်းကျင်လည်းပဲမိသားစုလည်းပဲစိတ်ချမ်းသာတော့တယ်အရမတောက်တဲ့ပုဂ္ဂိုလ်ရဲ့သားသမီးဇနီးမယားဖြစ်ရတာကဘလောက်စိတ်ချမ်းသာတယ်တပါးတိလာလေးကိုကြည့်လိုက်ပေါ့ဒါကြောင့်မို့တရားတွေကကျင့်လိုက်ရင်လည်းချမ်းသာတယ်ကျင့်ပြီးတော့ဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်ပြုပြီဆိုရင်တော့မဉ္ဇဉ်ပုံဉ္ဇဉ်နဲ့မျက်မှောက်ပြုပြီဆိုရင်တော့ဘာနဲ့မှမတူတဲ့အရာတွေကိုဓမ္မရတ္တတွေကိုခံစားသွားနိုင်တယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့သဘောထားမှန်ဖို့သိပြီးတော့လိုအပ်တဲ့အကြောင်းကိုဘုန်းကြီးကဟောကြားခြင်းဖြစ်ပါတယ်ဒါကြောင့်ယနေ့တက္ကမကြီးတက္ကကြီးဥပ္ပိုလ်ကြီးတက္ကမကြီးဒေါ်အမိမိသားစုဥပ္ပိုလ်ကြီးအလတ်ကုန်မိသားစုဟာယနေ့တက္ကမကြီးဒေါ်အမိရဲ့89နှစ်ပြည့်မွေးနေ့မင်္ဂလာမှာကုသိုလ်တွေလာပြုကြတယ်။ကိုယ်ကလည်းပဲလူဘဝထဲမှာနေတော့ယခုဘုန်းကြီးဟောကြားခဲ့တဲ့သဘောထားမှန်ဖို့လိုတယ်ပါဠိလိုတော့ယောနိတော်မနတိကာရပေါ့ဒီတရားဟာငါတို့သိလိုအပ်ပါလားဒါနာသီလဘာဝနာပြုလည်းပဲသဘောထားမှန်ဖို့လိုအပ်တယ်ဈေးရောင်းဈေးဝယ်လုပ်တဲ့ခါမှလည်းပဲသဘောထားမှန်ဖို့လိုအပ်တယ်နိဗ္ဗာန်တော်နဲ့နောက်ပြီးတော့အလှပွဲစားဆိုတဲ့နေရာမှာလည်းပဲသဘောထားမှန်မှန်ပန်ကိုကြည့်ပြီးတော့ဖွဲ့ချသွားတယ်။တရားဝတရားပြစတင်စာချလုပ်တဲ့ဆရာတော်တွေလည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတာသဘောထားမှန်ဖို့လိုအပ်တတ်တယ်။အဲ့တော့သဘောထားမှန်လို့ရှိရင်ကိုယ်ကိုယ်တိုင်လည်းပဲငြိမ်းချမ်းမှုတွေရှိပါတယ်။သဘောထားမှန်ကန်တဲ့ပုဂ္ဂိုလ်မျိုးနန်းတွေကတ်ရောက်လိုက်လို့ရှိရင်လည်းငြိမ်းချမ်းမှုရတ္တတွေကိုခံစားရပါတယ်။နောက်ပြီးတော့ကိုယ်ကိုယ်တိုင်ငြိမ်းချမ်းတယ်လို့မိသားစုတွေငြိမ်းချမ်းသွားပါတယ်။ကိုယ်နဲ့ဆက်ဆံတဲ့တသိန်းပုဂ္ဂိုလ်တွေလည်းပဲငြိမ်းချမ်းသွားပါတယ်။တကဘာလုံးသဘောထားမှန်ကန်လို့ရှိရင်တကဘာလုံးငြိမ်းချမ်းသွားနိုင်တယ်။ဒါကြောင့်မို့ငါတို့ကဘာကုသိုလ်ကိုပဲလုပ်လို့သဘောထားမှန်ကန်နဲ့ပြုလုပ်မယ်လို့ကြင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေ။အဲ့ဒီလိုသဘောထားမှန်ကန်စွာနဲ့ဒါနသီလဘာဝနာများကိုကြိုးစားအားထုတ်ပြီးတကာလနောက်ဆုံးမှာပါရမီတွေတစ်ဖြည်းဖြည်းရင့်တန်ပြီးတော့မဉ္ဉဏ်၊ဖွဉ္ဉဏ်ဖြင့်နိဗ္ဗာန်ကိုလျှင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကြတာလို့ဆိုလို့ရှိရင်ဘုန်းကြီးဟောခြင်းနဲ့တရားအလုံးစုံပါပြီနားလည်းလည်လိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်ယနေ့မွေးနေ့ကုသိုလ်တွေဟာနိဗ္ဗာန်ကြောက်ကြောင်းအထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီး like ဆိုရေးချချကြသို့